Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာရှင် FIU American တက္ကသိုလ်နဲ့2022ဒီဇင်ဘာလ1ရက်ကျတာပြည်နေ့မနေ့ပိုင်း FIU season 2ကို American ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနေ့6နာရီနေ့ခွန်နိုင်အထိလိုင်းဒိုမီတာ3249အပြင်လိုင်းလက်မီတာ190ကနေလည်းတိုင်းနာဆင်နိုင်ပါပြီရှင်ဒီမနေ့အတွက်စီစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးတော့ပါမယ်
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ဒီကိမနက်ဖက်တဲ့နေကိုတော့ကိုညာဝင်းအောင်နဲ့ကျမနန်းလောက်တင်ပြမှာပါအမေရိကန်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အဖြစ်ပထမဆုံးလူမဲ့တူရွေးချယ်လိုက်ပါတယ်ပြင်သစ်ပေါင်မုံကိုကမ္ဘာအမွေနဲ့ဆင်မာ UNESCO ကထည့်သွင်းလိုက်ပါတယ်တခါကမ္ဘာပလာပေါ်လုံးပွဲမှာတော့ထူးထူးခြားခြားပထမဆုံးအမျိုးသမီးကွင်းလယ်တိုင်းကိုသုံးတော်မှာပါဒီလိုထူးခြားတဲ့သတင်းတွေကိုကြားမှာပါရှင်
ဟုတ်ကဲ့ပါရှင်အင်္ဂါမနက်ထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့
Indonesia yang harus mengimplementasikan segera menunjuk special envoy yang dimaksud lalu juga bergerilya
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ရေး2023မှာအာဆီယံဥက္ကဋ္ဌဖြစ်လာမယ့် Indonesia နိုင်ငံဆိုင်ရာသူတည်တည်တယောက်ကသုံးသပ်ထားတဲ့အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါသေး။ဒါ့အပြင်မွန်ပြည်နယ်မှာလက်နက်ကြီးကြီးကြလို့ဒေသခံတွေထွက်ပြေးရတဲ့တဲ့င်းကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းနဲ့ Ukraine စစ်ပွဲကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေအကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမရေးသုံးသက်ချက်လူထုနဲ့ကျမ်းမာရေးအားကစားတဲ့စာရီကိုနားဆင်ကြဖို့ရှိပါသေး။အခုတော့ကြာတာပင်နေမနေ့အတွက်ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုဝင်းခန့်ကိုညဝင်းအောင်တို့ကတင်ဆက်ပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအတွက်အရေးကြီးလာတဲ့အပူပေးစရုံတွေလျှက်စစ်တအားပေးစရုံတွေရေပေးဝေရေးဌာနတွေကိုရုရှားကသတင်းပတ်နဲ့ချေပြင်မထားတိုက်ခိုက်နေချိန်မှာအနောက်နိုင်ငံတွေကယူကရိန်းအပေါ်အားပေးထောက်ခံမှုတွေမှေးမိန်သွားမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပုံထိုးနေမှာပြောပါရယ်။ယူကရိန်းကိုရုရှားတို့ကျူးကျော်စစ်ဆင်နေတာကိုးလာတဲ့ရောက်လာချိန်ကြမ်းတမ်းလာတဲ့ဆောင်းရာသီကာလတဲ့ဝင်ရောက်လာတဲ့အချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပြည်သူတွေကိုပြင်မထားတိုက်ခိုက်နေတယ်လို့ရူမေးနီးယားနိုင်ငံမှာနေတိုအစည်းအဝေးတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းနိုင်ငံတော်လျှက်စစ်တအားတွေအကြီးအကျယ်ပြတ်တောက်နေချိန်မှာလောင်စာစီစည်းတွေကလည်းတချိန်ထိုးတက်နေတာဖြစ်ပါတယ်။ဒီအချိန်မှာပဲယူကရိန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေသွေးကွဲသွားအောင်လို့သမ္မတပူတင်ကကြိုးပမ်းနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ရုရှားရဲ့အဲ့ဒီနည်းပြူဟာတွေဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းမစ္စတာဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဥရောပကော်မရှင်ဥက္ကဋ္ဌဦးဆူလာဗန်ဒါလီယန်ကလည်းယူကရိန်းပေါ်ကျူးကျော်နေတဲ့ရုရှားရဲ့ရာဇဝမှုတွေကိုအရေးယူနိုင်အောင်လို့အထူးတရားရုံးတစ်ခုဖွဲ့စည်းဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်ကုလသမဂ္ဂကအားပေးထောက်ခံတဲ့တရားရုံးကနေရုရှားရဲ့ကျူးကျော်မှုတွေကိုစုံစမ်းစစ်ဆေးအရေးယူပေးဖို့လဲဥဆူလာဗန်ဒါလီယန်ကအကြံပြုတင်ပြတော့ပါတယ
်စပိန်နိုင်ငံမက်ဒရစ်မြို့ကယူကရိန်းတန်ရုံးမှာစာအိတ်ဘုံတစ်လုံးပေါက်ကွဲမှုကြောင့်ဝန်ထမ်းတဦးဒဏ်ရာရရှိသွားတယ်လို့စပိန်ရဲနဲ့အစိုးရကပြောပါတယ်အဲ့ဒီနောက်နိုင်ငံတကာမှာရှိတဲ့ယူကရိန်းတန်ရုံးတွေကိုအရေးပေါ်လုံခြုံရေးတိုးမြှင့်ထားဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကညွှန်ကြားထားကြောင်းနိုင်ငံရေးဌာနကြေညာချက်မှာဖော်ပြပါတယ်။ဒဏ်ရာရသွားတဲ့ယူကရိန်းတန်ဝန်နှန်းကိုတော့ဆေးရုံပို့ထားပါတယ်။အခုတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးမှုချက်ချင်းလုပ်ပေးဖို့စပိန်နိုင်ငံရေးဝန်ကြီးကိုယူကရိန်းနိုင်ငံရေးဝန်ကြီးကတောင်းဆိုထားပြီးဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်သူတွေအနေနဲ့ယူကရိန်းရဲ့တန်တမာရေးနေစဉ်လုပ်ငန်းတွေရပ်တန့်သွားအောင်ချင်းချောက်နိုင်မှာမဟုတ်ဘူးလို့လည်းယူကရိန်းနိုင်ငံရေးဝန်ကြီးကပြောပါတယ်။တာမန်စာအိတ်နဲ့တန်ရုံးကိုရောက်လာတဲ့စာကိုလုံးုံရေးအရစစ်ဆေးတာမလုတ်ခဲ့မိတာကြောင့်အခုလိုပေါက်ကွဲမှုဖြစ်ရပြီးညာဘက်လက်တကျွဲမှာတင်းငယ်တဲ့ဒဏ်ရာရသွားတယ်လို့စပိန်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဂွန်ဇာလီကတယ်လီမက်ဒရစ်သတင်းဌာနကိုပြောပါတယ်ဒီအမှုကိုမှုကင်းရဲတပ်ဖွဲ့ထောက်လိုင်းရဲတပ်ဖွဲ့ဝင်တွေနဲ့ရဲ့အကူအညီနဲ့စပိန်စုံနောက်တွေကကြံတွယ်ဆောင်ရွက်နေပြီးစုံစမ်းစစ်ဆေးမှုတွေကိုစပိန်တရားရုံးကဥဆောင်လုပ်သွားမယ်လို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတစုံတရာဖြေကြားဖို့ယူကရိန်းတန်ရုံးကညှင်းဆို့ထားပါတယ်။မှုကင်းဖြစ်ခဲ့တဲ့တန်ရုံးတဝိုက်ရက်ွက်ကိုရဲတွေကပိတ်ဆို့တားမြစ်ထားပြီးဘုံရှာဖွေရှင်းလင်းရေးတပ်ဖွဲ့တွေဆေးလွတ်ခဲ့ကြောင်းဒေသခံသတင်းတွေမှာဖော်ပြပါတယ်
။ကမ္ဘာမှာဒီမိုကရေစီစနစ်တွေအားနဲ့ကျဆင်းလာနေတယ်လို့ဒီမိုကရက်တစ်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့ The International IDEA အဖွဲ့ကပြောပါတယ်ဒီမိုကရေစီနည်းကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူရရဲ့ယုံကြည်မှုတွေကြာဆင်းလာတယ်လို့ပဲလွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သက်တားမြစ်ချက်တွေလည်းချမှတ်နေတာကို IDEA ကထောက်ပြသွားပါတယ် ဒီမိုကရေစီရေးအပေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ The International IDEA ရဲ့အဆိုအရကမ္ဘာတစ်ဝှမ်းဒီမိုကရေစီနိုင်ငံတစ်ပွဲလောက်မှာဒီမိုကရေစီစနစ်တွေအားနည်းကျဆင်းလာနေတာပါ။ရွေးကောက်ခံနိုင်ငံရေးသမားတွေမှာလည်းယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်ဆင်နွှဲနေတာကြောင့်မမျှော်လင့်တဲ့စင်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးကုန်စည်နှုန်းတွေကျင်းပလာတာကမ္ဘာစီးပွားပြတ်ကတ်ဆိုင်မဲ့အနေအထားတွေမှာဥရုယာတီပြောင်းလဲဖောက်ပြန်မှုအရေးတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းပြောထားပါတယ်။ဒီမိုကရက်တစ်စနစ်တွေကိုအားနည်းလာစေမဲ့အစိတ်တင့်အကြံအသေးတွေနဲ့ကမ္ဘာမှာရင်ဆိုင်နေရတယ်လို့လည်းဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့အခြေစိုက် IDEA အဖွဲ့ကပြောပါတယ
်။ဇန်နဝါရီလတဲ့ကျင်းပဖို့ရှိတဲ့အောက်လွှတ်တော်ညီလာခံမတိုင်ခင်ဒီမိုကရက်လွှတ်တော်အမတ်တွေကလွှတ်တော်တွင်သူတို့ကိုကိုစားပြုမဲ့ခေါင်းဆောင်အဖြစ်နယူးယောက်အောက်လွှတ်တော်အမတ်ဟာကင်းဂျက်ဖရီးစ်ကိုဗိုလ်တုနေ့ကရွေးချယ်လိုက်ကြပါတယ်။သူဟာလွှတ်တော်တွင်ဒီမိုကရက်တွေကိုဦးဆောင်ရမယ့်ပထမဦးဆုံးသောလူမင်းအမတ်တူဖြစ်လာတော့မှာပါ။အသက်52နှစ်ရှိပြီဖြစ်တဲ့ဂျက်ဖရီးစ်ဟာအောက်လွှတ်တော်အမတ်အဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုဝင်ဘာ10ရက်ကျင်းပခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာဒီမိုကရက်ကိုယ်စားလှယ်တွေမဲရှုံနေခဲ့ပေမဲ့အခြေအနေတွေပြန်လည်ထိန်းသိမ်းသွားနိုင်ဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်
။ We look forward to finding opportunities to partner with
the ဒီပါတီကအမတ်တွေနဲ့အတူလက်တွဲလှုံ့ဆော်နိုင်ရေးအခွင့်အလမ်းကောင်းတွေကိုတက်နိုင်သမျှကျွန်တော်တို့ရှာဖွေသွားမှာပါ။ဒါပေမဲ့အစွန်းရောက်မဲ့ကိစ္စမျိုးကိုတော့ဆန့်ကျင်သွားပါမယ်။ကျွန်တော်တို့ဟာတိုင်းပြည်ကိုချစ်သလိုဒီမိုကရေစီကိုလည်းမြန်လို့ပါတယ်။လူထုရဲ့အသံကိုပြောကြားနိုင်ဖို့အောက်လွှတ်တော်မှာဂွန်ယူစွာနဲ့တာဝန်ထမ်းဆောင်သွားမှာပါလို့သူကပြောသွားတာဖြစ်ပါတယ်။ဒီမိုကရက်အမတ်တွေကြားသူ့ကိုတညီညွတ်တဲ့ဝိုင်းဝန်းရွေးချယ်ခဲ့တာဖြစ်ပြီးလူမဲအမတ်တဦးကိုအခုလိုလွှတ်တော်တွင်ခေါင်းဆောင်အဖြစ်ရွေးချယ်တာကပါတီတွင်အပြောင်းလဲကိုပြသနေတာဖြစ်ပါတယ်။ဒီမိုကရက်ပါတီခေါင်းဆောင်အဖြစ်အနှစ်20လောက်တာဝန်ယူခဲ့တဲ့အသက်62နှစ်အရွယ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့တက်တန်းဝက်ရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာ Republican အမတ်တွေအနိုင်ရသွားပြီးတဲ့နောက်တောင်ဝန်ကအနားယူမယ်လို့ဒီလအစောပိုင်းမှာကြေညာခဲ့ပါတယ်ခင်ဗျာ
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရုရှားစစ်လေရင်60နဲ့တရုတ်စစ်လေရင်20တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးစုံထဲအသိမပေးဘဲနဲ့ဝင်ရောက်လာတဲ့အတွက်ဂျက်တိုက်လေရင်တွေကိုအရေးပေါ်တက်လန့်ခဲ့ရတယ်လို့တောင်ကိုရီးယားစစ်ဘက်ကပုဒ်ထူးနေမှာပြောပါတယ်။အရှိပင်လဲလို့လည်းသိကြတဲ့ဂျပန်ပင်လယ်ပြင်ပေါ်မှာရုရှားနဲ့တရုတ်စစ်လေရင်တွေဝင်ရောက်လာတဲ့အတွက်တက်လန့်ခဲ့ရတယ်လို့လည်းဂျပန်စစ်ဘက်ကပြောပါတယ်။တောင်ကိုရီးယားတောင်ပိုင်းနဲ့အရှေ့မြောက်ပိုင်းကယုံရန်အနီးကလေကြောင်းရန်ကာကွယ်ရေးဇုန်ထဲမှာတရုတ် H6 ဘုံးကျဲလေယာဉ်တစ်စင်းအကြိမ်ကြိမ်ဝင်ထွက်ပြန်တန်းခဲ့တဲ့အကြောင်းတောင်ကိုရီးယားပူရဲစစ်ဦးစီးများအဖွဲ့ချုပ် JCS အကြီးအကဲကပုတ်ထုံးနေမှာပြောပါတယ်။အဲ့ဒီလိုဝင်ရောက်လာပြီးတော့နိုင်ပိုင်းအကြမှာပဲဂျပန်အရှေ့ဘက်ပင်လယ်ပြင်အနီးလေကြောင်းရန်ကာကွယ်ရေးဇုန်ထဲ Su-35 ရုရှားဂျက်တိုက်လေယာဉ်နဲ့ Tu-95 ဘုံးကျဲလေယာဉ်လေးစင်းချရန်ပြီးတော့ဝင်ရောက်လာကြတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးဇုန်ထဲကနေလေယာဉ်အလုံးနောက်ဆုံးပြန်ထွက်သွားကြတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့ရုရှားတို့လေကြောင်းစီရေးလေ့ကျင့်မှုတွေပူးရဲကျင်းပခဲ့ပုံရတယ်လို့လည်းအမည်မဖော်တဲ့အဆောင်ကြီးသူတွေကကိုးကားပြီးတော့တောင်ကိုရီးယားအစိုးရပိုင်းဟွန်းဟတ်တင်းကဖော်ပြပါတယ်။တရုတ် H6 ဘုံးကျဲလေယာဉ်နှစင်းဂျပန်ပင်လယ်ထဲဝင်လာပြီးတော့မြောက်ဖက်ကိုပြန်တန်းသွားတယ်လို့ဂျပန်ပူးရဲစစ်ဦးစီးများအဖွဲ့ချုပ်ကလည်းပုတ်ထုံးနေမှာပြောပါတယ်။
ကိုဗစ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျဉ်းတဲ့အရာကအစိုးရအပေါ်ဆန့်ကျင်ဆန္ဒပြနေတာတွေကိုနှိမ်နှင်းမဲ့အကြောင်းအာဏာရတရုတ်ကွန်မြူနစ်ပါတီကပြောကြားလိုက်ပါတယ်။နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားရိုးရင်းဆန်ကပ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမှောက်လုပ်ရက်တွေအဖြစ်ရည်ညွှန်းပြီးပြင်းပြသသားနှိမ်နှင်းသွားမဲ့အကြောင်းအင်ကာနီတောင်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။မြို့တော်ဘေကျင်းနဲ့စီးပွားရေးမြို့တော်ရှန်ဟိုင်းအပါဝင်အနည်းဆုံးမြို့ပေါင်း15ခုမှာစန့်ကျင်ဆန္ဒပြပွဲတွေဖြစ်လာပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီကကြေညာချက်မှာဖော်ပြပါတယ်။ဗိုလ်တုနေ့ကဘေကျင်းမြို့လမ်းမတွေမှာရာချီတဲ့ SUV ကားတွေ၊ကြီးကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသွားလမ်းလာတွေရဲ့မှတ်ပုံတွေကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုစစ်ဆေးပါတယ်။ဆန္ဒပြသူတို့ချို့ကတော့နောက်ထပ်တက်တန်း9နှစ်အတွက်အ အော်တိုဘာလာတဲ့ပြန်လဲရွေးကောက်ခံထားရတဲ့သမရရှိချင်းပင်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါပေမဲ့လည်းလူအသက်တည်ဆုံးမှုကိုကာကွယ်ဖို့တင်းကျပ်တဲ့ကိုဝိမှုဝါဒကိုချမှတ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့တရုတ်အစိုးရကကာကွယ်ပြောဆိုနေပါတယ်ခင်ဗျာ
။ပြင်သစ်ပေါင်မုံဘက်ကတ်ကိုကုလသမဂ္ဂပညာရေးသိပ်ပန်းတဲ့ယဉ်ကျေးမှုဌာန UNESCO ရဲ့မပြောက်ပြက်အောင်ထိန်းသိမ်းရမယ်ကမ္ဘာအမွေအနှစ်စီးရင်မှထည့်သွင်းလိုက်ပါတယ်။
Nous sommes très heureux, c'est une campagne qui dure pour la diplomatie française depuis 2 ans.
ဘာအမွေအနှစ်စီမထက်သွင်းခံရအောင်ကျမတို့တန်တမန်ရေးအရာစ조사လာတာနည်းနည်းရှိပါပြီ။ပေါင်မုတ်ဟာကုလသမဂ္ဂရဲ့ကမ္ဘာသမားလုံးနဲ့ဆိုင်တဲ့လက္ခဏာတရားလည်းဖြစ်ပါတယ်လို့ပြင်သစ်နိုင်ငံက UNESCO ဆိုင်ရာအမြဲတမ်းကိုယ်စားလှယ် Veronique Roger Lacan ကပြောဆိုသွားတာပါ။ UNESCO ကကျွမ်းကျင်ပညာရှင်တွေမော်ရိုကိုနိုင်ငံမှာဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးခဲ့ကြတာမှာပြင်သစ်ပေါင်မုတ်ကိုမပြောက်ပြက်အောင်ထိန်းသိမ်းရမယ့်အမွေအနှစ်စီမထက်သွင်းဖို့ဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ပြည်သက်နိုင်ငံမှာရိုးရာအဆင်အလာအနည်းနဲ့မုံဖုတ်တဲ့မုံတိုက်တွေနဲတဲ့ထက်နဲလာနေတယ်လို့ပြင်သစ်ယဉ်ကျေးမှုဝန်ကြီးဌာနကတတိပေးခဲ့တယ်လို့ပြည်ခဲ့တဲ့နှစ်ပေါင်း50အတွင်းတစ်နှစ်ကိုပေါင်မုံတိုက်400လောက်လုပ်ငန်းပိတ်သိမ်းသွားကြတယ်လို့လည်းပြောပါတယ်။မော်ရိုကိုမှာကျင်းပတဲ့အစည်းအဝေးမှာတင်ပြခဲ့တဲ့ကမ္ဘာအမွေအနှစ်စီးရင်ထဲမှာတော့ပြင်သစ်ဘက်ကတ်ပေါင်မုံအပါအဝင်ဂျပန်ဖိုရိုအိုဒိုရီနဲ့အကနဲ့ကျူဘားနိုင်ငံကရမ်အရက်ပြော့ချက်လုပ်နေတွေလည်းပါဝင်တာဖြစ်ပါတယ်။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဂျာတာပရီနေပွဲစဉ်တွေကဂျာမနီနဲ့ကော့စတာရီကာပွဲမှာပထမဦးဆုံးသောအမျိုးသမီးကွင်းလယ်ဒိုင်လူကြီးအဖြစ်ပြင်သစ်နိုင်ငံကစတက်ဖနီဟာဘတ်တာဝန်ယူမှာဖြစ်ပါတယ်စတက်ဖနီဟာဘတ်အပြင်သူ့ကိုကူညီမဲ့စီးကြက်ဒိုင်နေအဖြစ်အခြားအမျိုးသမီးဒိုင်နှစ်ဦးကိုဖီဘာအဖွဲ့ကရွေးချယ်ထားကြောင်းအမျိုးသားအဲ့ဒီလိုရွေးချယ်ထားတာကြောင့်အမျိုးသားတွေသာကစားတဲ့ဒီကမ္ဘာဖလားပွဲမှာအမျိုးသမီးဒိုင်လူကြီးတွေကြီးကြပ်သွားမှာဖြစ်ပါတယ်စီဂျာဒိုင်နီကတော့ဘရာဇီးကနေဦးဇာဘက်နဲ့မက္ကဆီကိုကကရင်မက်ဒီနာတို့ဖြစ်ကြပါတယ်။ဗိုလ်ဒူးနီကကစားခဲ့တဲ့ကမ္ဘာဖလားပွဲစဉ်မှာတော့အုပ်စုစီမှာအာဂျင်တီးနားကပိုလန်ကို2-0မရှိနိုင်နိုင်ပါတယ်။အာဂျင်တီးနားအသင်းဘက်ကဘောလုံးပိုင်ဆိုင်မှုပိုပြီးတော့ရရှိခဲ့ပြီးအသင်းကောင်းဆောင်မက္ကဆီကိုတိုင်ကန်သွင်းတဲ့ပယ်နယ်တီတစ်လုံးကိုပိုလန်ဂိုးသမားကကာကွယ်နိုင်ခဲ့ပါတယ်။အုပ်စုစီထဲမှာအခြားပွဲဖြစ်တဲ့မက္ကဆီကိုနဲ့ဆော်ဒီအသင်းတို့ကစားရမှာတော့မက္ကဆီကိုကဆော်ဒီကို2-0နဲ့အနိုင်ရရှိပါတယ်။ပွဲပြီးကန်ဒီမိနစ်ပိုင်းအလိုမှာဆော်ဒီအသင်းက2-0ပြန်သွင်းခဲ့တာပါ။ဗိုလ်ဒူးနဲ့အစောပိုင်းကစားခဲ့တဲ့ပြင်သစ်နဲ့တူရကီပွဲမှာပြင်သစ်ကတူရကီကို2-0မရှိနဲ့ရှုံးပါတယ်။နောက်ထပ်အုပ်စုဒီပွဲစဉ်ဖြစ်တဲ့ဩစတြေးလျဒိန်းမတ်ပွဲမှာတော့ဩစတြေးလျကဒိန်းမတ်ကို2-0မရှိနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။
ကြတဲ့ဗင်းနေမနဲ့ထိတန်းရောက်တဲ့တဲ့ကိုနန်းလောင်နဲ့ကိုညံဝဲအောင်တို့ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အသစ်ခန့်အပ်မဲ့သတင်းကိုတင်ဆက်ပေးကြပါမယ်။အင်ဒိုနီးရှားနိုင်ငံက2023ခုနှစ်မှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာဘုတ်သဘောတူညီမှု5ရက်ကိုအကောင့်ထည့်ဖော်ဖို့အထူးကိုယ်စားလှယ်ကတဦးကိုချက်ချင်းခန့်အပ်တာဝန်ပေးရတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေပြီးတော့ဖာတီယာဝါဒါပြည်ပွဲသွင်းလာကိုနန်းလောင်ကတင်ဆက်ပေးထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကလေးကနိုင်ငံရေးအချက်အလက်တွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံအရေးဖြည့်ရှင်ပေးနိုင်ဖို့အာဆီယံကအထူးကိုယ်စားလှယ်နှစ်ဦးခန့်အပ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အာဆီယံကအကြံပြုထားတဲ့ဖက်ပေါင်းစုံပါဝင်တဲ့တွေ့ဆုံဆွေးနွေးမှုလုပ်ဖို့ညှင်းဆန်နေပါတယ်။မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်တဲ့ဆိုတာအင်ဒိုနီးရှားကတက်တည်ပြဖို့အချိန်ဖြစ်ကြောင်းအာဆီယံအရေးစောင့်ကြည့်လေ့လာနေတဲ့အင်ဒိုနီးရှားအမျိုးသားသုတေသနအေဂျင်စီ BRIN ကသုတေသီပန်ဒူပရာယိုဂါကနိုဝင်ဘာ29ရက်နေ့မှာ VOA ကိုပြောပါတယ်
။ Indonesia yang harus mengimplementasikan segera menunjuk
Indonesia ကအထူးကိုယ်စားလှယ်တူချက်ချင်းခန့်အပ်ပြီးအာဆီယံဘုံသဘောတူညီမှု5ရက်ကိုအကောင့်ထည့်ဖော်ရမှာပါ။ Indonesia ကသူ့ရဲ့တန်တမာရေးအားကောင်းအောင်လဲလုပ်ဖို့လိုပါတယ်။ဘုံသဘောတူညီမှု5ရက်ဆက်လက်ဆောင်ရွက်နိုင်ရေးဆွေးနွေးပွဲတရက်ဖြစ်မြောက်လာအောင်မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီးတိုက်တွန်းအားပေးဖို့လိုပါတယ်။
လာမယ့်နှစ်မှာအာဆီယံဥက္ကဋ္ဌဖြစ်လာတော့မယ့်အင်ဒိုနီးရှားနိုင်ငံကမြန်မာအရေးအထူးကိုယ်စားလှယ်ကိုရွေးချယ်တင်ပြနိုင်ခွင့်ရှိပါတယ်။မြန်မာစစ်တပ်နဲ့ရောအခြားအဖွဲ့အစည်းတွေနဲ့ပါဆက်ဆံရေးပြေလည်တဲ့သူအဆက်အသွယ်များတဲ့သူတွေအင်ဒိုနီးရှားမှာအတော်များများရှိတယ်လို့လည်းဘန်ဒူကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အချက်အကျဲကိုကူညီဖြည့်ရှင်ပေးနိုင်မယ့်အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေပိုးပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံရဲ့အချက်အကျဲတွေပို့ပြီးတော့အချိန်ကြာလာတာနဲ့အမျှစစ်ကောင်စီဘက်ကပို့ပြီးတော့အင်အားကောင်းလာတယ်လို့လည်းပန်ဒူကရှုံးမြင်ပါတယ်။ မြန်မာစစ်တပ်နဲ့ဆက်ဆံမဲ့အထူးကိုယ်စားလှယ်ဟာတန်တမာရေးဓမ္မမဟုတ်စစ်ရေးအတွေ့အကြုံရှိသူဖြစ်တဲ့နယ်လို့လည်းပန်တူးကပြောပါတယ်။အထူးကိုယ်စားလှယ်အဖြစ်စဉ်းစားတဲ့သူအတော်များများတယ်မှာနိုင်ငံသားရေးဝန်ကြီးဟောင်းနဲ့ဖြစ်ကြတဲ့မာတီနာတာလီဂါဝါနဲ့ဟာဆန်ဝီရာဂျူရာတို့ရဲ့နာမည်တွေကိုလည်းပန်တူးကအကြံပြုသွားပါတယ်။အင်ဒိုနီးရှားပါကြာဂျာရန်တက္ကသိုလ်ကအာဆီယံအရေးစောင့်ကြည့်လေ့လာနေတဲ့အာဖင်ဆူဒီမန်ကလည်းမြန်မာအရေးကင်တွယ်ရမှာအင်ဒိုနီးရှားဘက်ကဒီထက်မကခိုင်မာမှုရှိရလိမ့်မယ်လို့ပြောပါတယ
်
မြန်မာရေးကိုအင်ဒိုနီးရှားကအပြင်းထန်ကင်တွယ်သင့်ပါတယ်အာဆီယံနဲ့အင်ဒိုနီးရှားကဖိအားတွေကအတော်ပြင်းထန်ပါတယ်ဒါပေမဲ့မြန်မာကတော့ဂရုစိုက်ဖို့မရပါဘူးအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့လိုတမျိုးကြအာဆီယံဖွဲ့ဝင်နိုင်ငံတွေကတော့အာဆီယံစည်းအဝေးတွေမှာမြန်မာဟုမဖိတ်ဖဲအတိအကျံဖြစ်အောင်ဘေးဖယ်ထားကြပါလေ
မြန်မာအရေးအာဆီယံဘုံသဘောတူညီချက်900မှာအောင်မြင်ရတာဟာဥပဒေကြောင့်အရာခိုင်မာတဲ့လုပ်ငန်းစဉ်မရှိတာကြောင့်လို့လည်းပြောပါရယ်အာဆီယံဟာတန်တမာရေးနည်းလမ်းတွေကိုတော့အမြဲတမ်းဦးစားပေးပြီးတော့ပဋိပက္ခတွေကိုရှောင်ရှားတတ်ပါရယ်ဒါပေမဲ့လည်းအာဆီယံပြည်ညင်ကိုချိုးဖောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုတတ်သိရှိရှိနဲ့တိကျစွာကင်တွယ်တင်နေဆိုတာမြန်မာအရေးကအာဆီယံကိုသတိပေးလိုက်တာမျိုးဖြစ်တဲ့နယ်လို့လည်းအာဖင်ကပြောပါရယ်ဒီမိုကရေစီစံချိန်စံညွန်းတွေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့မြန်မာနိုင်ငံကိုအာဆီယံကဖိအားပေးဖို့လဲအာဖင်ကတိုက်တွန်းပြောကြားသွားပါတယ်ဘုံသဘောတူညီမှု900ကိုဆက်ပြီးတော့လှစ်လျူရှုနေမယ်ဆိုရင်မြန်မာကိုအာဆီယံကတန်ခါပိတ်ဆို့မှုတွေချမှတ်တင်တယ်လို့လည်းသူကပြောပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့မြန်မာအရေးတိုးတက်မှုတွေဆောင်နိုင်လိမ့်မယ်လို့အာဖင်ကမျှော်လင့်နေတာပါရွန်ဂျာကိစ္စမှာသူ့ရဲ့အခန်းကဏ္ဍအရာရောမြန်မာလူမှုအတိုင်းအဝန်းနဲ့ခိုင်မာတဲ့ဆက်ဆံရေးတွေရှိတဲ့အတွက်ကြောင့်မှာအင်ဒိုနီးရှားကိုမြန်မာနိုင်ငံဘက်ကအတော်လေးစားမှုရှိမယ်လို့လည်းအာဖင်ကယုံကြည်နေပါတယ်။အထူးကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မှတ်ချက်ပေးဖို့ညှင်းဆိုပါတယ်။မြန်မာဆိုင်ရာအာဆီယံဘုံသဘောတူညီမှု900ထဲမှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အကြမ်းဖက်မှုရပ်တန့်ဖို့အဖွဲ့ပေါင်းစုံကြားပြည်လည်မှုရရေးဂျာဝင်စစ်ဆက်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံစီစီလုပ်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ
်။နောက်လောက်တင်ဆက်ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာပြည်တွင်းမှာလက်နေကြီးကြီးကြလို့ထွက်ပြေးရတဲ့ဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ပုလိန်ရွာငင်းချမ်းမြိုင်ရွာတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်လို့အနီးအနားကျေးရွာ၄ရွာထပ်မင်းမှာဒေသခံထောင်နဲ့ချီအုံအိမ်ဆုံးခွာပြီးတော့ထွက်ပြေးကြရပါတယ်။ပုလိန်ရွာနဲ့တခွန်တိုင်းရွာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်ဆိုပြီးတော့လေဒေသခံတွေကစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပွဲတင်လာကိုမဆုမုံကတင်ဆက်ထားပါတယ်ရှင်။
စစ်ကောင်စီတပ်တွေဟာနိုဝင်ဘာလ28ရက်နေ့ကနေစလို့မွန်ပြည်နယ်မုဒုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်နယ်စပ်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားတော်တော်များများနဲ့စစ်ကြောင်းဆင်လာတာပါ။အဲဒီနောက်မှာတော့မုဒုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆွန့်ခွာပြီးရှောင်တိမ်ခဲ့ကြရတယ်လို့နန်းတိုင်းထွန်းရွာခံတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်။
စရနံကြတော့ကြောက်ကြတယ်ပေါ့။နောက်အစ်တနက်တန်ကဒီအဖေကနေပြီးတော့နေညမ်းမြိုင်ရွာမှာရှိတဲ့ဒီကယ်ယူရဲ့အခိုင်ရှိတဲ့နေရာဝမှာနက်ကြီးတွေနဲ့ပြစ်ထည့်ပြီးတော့ကယ်ယူတွေကဆောက်သွားလားမလို့လည်းတော့မသိဘူးပေါ့နော်။တပ်ပွဲတော့မဖြစ်ဘူး။တပတ်တက်ပဲအမှစစ်သားတွေဝင်ပြီးတော့အမှနေညမ်းမြိုင်မှာနေတယ်။နောက်အခုပုလိန်ရွာကိုဆင်းလာတယ်။နောက်စစ်သားတွေလည်းဒီကောင်တိုင်းမှာအများကြီးရှိနေဆိုတော့အဲ့ဒါကြောင့်ရွာသားတွေပြေးကြတာပေါ့။
စစ်ကောင်စီတပ်တွေဘက်ကဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပုလိန်ရွာ၊ငင်းချမ်းမြိုင်ရွာ၊နန်းတိုင်းထွန်ရွာ၊ခလဲတကွန်တိုင်းရွာဒီကျေးရွာ၄ရွာကဒေသခံပြည်သူတွေဟာသူတို့ရဲ့အိုးအိမ်တွေကိုဆွန့်ခွာပြီးတော့နီးစပ်ရာကျေးရွာတွေကဆွေမျိုးတွေရဲ့နေအိမ်တွေမှာခိုအောင်နေကြရပါတယ်။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်မှာရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဒူးပလာခရိုင်ရဲ့ငင်းချမ်းမြိုင်ရွာတောင်ပေါ်မှာတော့ KNU ဂိတ်စခန်းတစ်ခုရှိပါတယ်။အဲ့ဒီစခန်းကိုတော့စစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်
။အဲ့ဒီရာရေစခန်းကိုလည်းသူတို့မီးရှို့လိုက်တယ်ပေါ့။ခုလည်းရာရဲ့အထက်အပေါ်ဘက်ခြမ်းကငင်းချမ်းမြေရွာလေးမှာသူတို့ဝင်လာတော့အဲ့ဒီတပ်စခန်းတွေကိုသူတို့မီးရှို့လိုက်တယ်ပေါ့။မဖြစ်ပါဘူး။အဲ့မှာကအဲ့ဒီကယ်ယူဘက်ကတော့သူတို့ရှောင်ပေးလိုက်တော့စစ်ကောင်စီဘက်ကတော့အင်အားနဲ့များမှရှင်နဲ့ဒီမှာကျွန်တော်တို့အဲ့ဒီတိတ်မှထိုင်နေတဲ့အဖွဲ့ကတော့လူအားနဲ့ဆိုတော့သူတို့ကရှောင်လိုက်တယ်ရှင်နဲ့ပေါ့။
စစ်ကောင်စီတပ်တွေဟာစစ်ကြောင်းလာရလမ်းတလျှောက်မှာတွေ့တဲ့ရွာသားတွေကိုလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်နေတယ်လို့လည်းဒေသခံပြည်သူတွေကပြောပါတယ
်။ကဝင်လာပြီးရင်တွေ့တဲ့လူတွေကတော့သူတို့ဖမ်းခေါ်ပြီးတော့အရှိလမ်းပြပေါ့ပြေးသွားခိုင်းတယ်ပေါ့
အဲ့ဒီမြင်းတက်နေကနေလူတွေဖမ်းခေါ်လာရင်ပုလင်ရောက်ရင်ပြန်လွတ်တယ်ပုလင်ရွာကနေသူတို့ပုလင်ကလူတွေဖမ်းခေါ်ပြီးရင်သကွန်နဲ့ရောက်ရင်တော့သူတို့ပြန်လွတ်တယ်ပေါ့အဲ့လိုမျိုးဆိုရင်တော့ကိုလိုကြောက်လက်နေကကိုလိုပေါ့ကိုလိုကတရားမှရွာနားလေးကမြေရွာလေးပြန်မြေလောက်လည်းမလောက်ရဘူး
မူရုံမြို့နယ်ဘက်ကရဘာချန်သမားအယောက်20ထက်မနည်းကိုလည်းစစ်ကောင်စီတပ်တွေကဖမ်းခေါ်ပြီးတဲ့နောက်တချို့ပြန်လွတ်လာပါတယ်။ပေါ်တာဆွဲခံခဲ့ရသူတွေရဲ့အပြောအရစစ်ကောင်စီရဲ့လက်နက်ခဲယမ်းနဲ့တဲအိတ်တွေကိုတယ်ဆောင်ပေးခဲ့ရတယ်လို့ဆိုပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေဟာပုလိန်ရွာတကွန်နိုင်ရွာတွေမှာတပ်ဆွဲနေရာယူထားပြီးအချိန်မရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တယ်လို့ရွာခံတွေကသုံးသပ်ပါတယ်။ဒီဒေသအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။
မဆုမွန်တင်ဆက်ပေးသွားတာဖြစ်ပါတယ်။ကျမတို့ရဲ့ VOA မနက်ခင်းရေဒီယိုရုပ်သံစီစဉ်တွေကို American ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာသတင်းတွေတဲကမြန်မာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှအတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြပါရှိတဲ့မြန်မာနိုင်ငံအဆိုင်အသတင်းဆောင်မားတွေတဲကတချို့ကိုဥကြော်စန္ဒာကမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ဆက်ထားပါတယ်ရှင်
။ Myanmar junta released high profile prisoners but let's not get ahead of ourselves.တင်ရှာတဲ့အကျဉ်းသားတွေကိုလွတ်ပေးပေမဲ့သိလဲမလို့ကြနိုင်ဘူးဆိုရဲကောင်းစင်နဲ့ရဲကောင်ဦးရဲ့သုံးသပ်ချက်ကိုဥစွာပြောပြလိုပါတယ် channelasia.com ကထုတ်လုပ်ပြောပြမှာဖြစ်ပါတယ်အကျဉ်းသားတွေလွတ်ပေးတာဟာစစ်ကောင်စီရဲ့နိုင်ငံရေးနှိပ်ရီးရဲ့ဖြစ်တယ်လို့နိုင်ငံသားသုံးသပ်သူတွေကသိပေမဲ့ရှုံတန်နဲ့ Vicky Bowman တို့လိုတင်ရှာသူတွေပါဝင်လာတဲ့အတွက်အများစုကဒါကိုတော့မျှော်လင့်မထားခဲ့ပါဘူးတဲ့ဒီကိစ္စကိုစစ်ကောင်စီဘက်တော်သားတချို့ကလည်းပဲစိတ်ဗဝင်မကျဖြစ်နေပြီးတချို့ဟာစစ်သားတွေလုပ်သလိုမလုပ်ဘဲနိုင်ငံရေးကစားနေတယ်စစ်သားပြည်ပြည်အတိုက်ခံတွေကိုနှီးပေါင်းစုံနဲ့အပြတ်ချေမှုရမှာဖြစ်တယ်လို့ယူဆနေကြပါသည်နိုဝင်ဘာ9ရက်နေ့လွန်ကြီးချမ်းသာခွင့်ပေးတာဟာ2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတစ်စိတ်တည်းသာဖြစ်နိုင်တယ်အဲဒီရွေးကောက်ပွဲကိုအမေရိကန်နဲ့မလေးရှားတို့ကန့်ကွက်ထားပေမဲ့စစ်ကောင်စီရဲ့မဟာမိတ်တွေကတော့ဒါဟာအနာလွှတ်ပြောင်းရေးဖြစ်စဉ်ရဲ့အစိပ်ပိုင်းတစ်ခုလို့ရှုမြင်ကြရတယ်လို့လည်းဆိုထားပါတယ်။မြန်မာပြည်သူတွေကတော့သူတို့မဲပေးခဲ့တဲ့2020ပြည့်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တဲ့အတွက်စစ်ကောင်စီကိုခုခံဆန့်ကျင်နေကြပါတယ်။စစ်ကောင်စီက NLD အစိုးရအကြီးတန်းအရာရှိတွေအပါအဝင်လူအတော်များများကိုလည်းပဲဂုံတုဆောင်ပွဲတွေပိတ်အပ်ခဲ့တယ်။ဒါဟာလည်းပဲသူ့ရဲ့ပြည်တွင်းနိုင်ငံရေးအစီအစဉ်အတွက်ဆွဲဆောင်မှုတရားဖြစ်တယ်လို့ယူဆစရာဖြစ်နေပါတယ်။အကျဉ်းသားတွေလွတ်လာတာကိုလူတွေကကြိုဆိုကြပေမဲ့ယခင်အတွေ့အကြုံအရသံတရားဖြစ်စရာတွေကအများကြီးရှိနေလေတော့နိုင်ငံတကာအစိုင်းမင်းကတော့ဒါဟာသံတမန်ရေးရာထိုးပေါင်းမှုတရားဖြစ်လာနိုင်တယ်လို့စုမြင်ခြင်းမရှိကြဘူးလို့လည်းပြောထားပါတယ်။အဓိကကျတဲ့မြန်မာကောင်းဆောင်အများအပြားဟာလည်းပဲဖန်ဆီးခံရစေဒါပြင်လေကြောင်းတိုက်ခိုက်မှုတွေနဲ့နယ်ဘက်ဒေသတွေမှာအရသားတွေအပေါ်အကြမ်းဖက်မှုတွေလည်းပဲထူပြောနေစေဖြစ်တယ်လို့យေတာထားပါခင်ဗျာ။ဆောင်းပါးရှင်ရဲကောင်ဦးဟာစင်ကာပူနိုင်ငံယူဆော့အိုက်ဆက်တက်ဇူဟာသူတွေဒီတူဖြစ်ပါတယ် China is pouring money to Honda route Myanmar to secure a backdoor to the Indian Ocean တေဟာအိန္ဒိယသမုဒ္ဒရာကိုနောက်ဘက်ကဝင်ရောက်နိုင်ဖို့အတွက်စစ်ကောင်စီကိုငွေကြေးအများအပြားထောက်ပံ့နေတယ်ဆိုရဲခေါင်းစဉ်နဲ့ထွေထွေသိမ်းရေးတဲ့သုံးသပ်ချက်ကိုတော့ scroll.in မှာဖတ်ရပါတယ်မြန်မာနိုင်ငံရဲ့ကံကြမ္မာဟာလွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်လာရေးအတွက်အဓိကကြတယ်ဒီမိုကရေစီကင်းမဲ့တဲ့မြန်မာနိုင်ငံဟာတရုတ်မှတပါဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးတရုတ်ကတော့သူ့ရဲ့ Two Ocean Strategy သမုဒ္ဒရာနှစ်စင်းမဟာဗျူဟာအတွက်မြန်မာနိုင်ငံအပေါ်စီးပွားရေးနဲ့မဟာဗျူဟာအရဩဇာကိုတည်ဆောက်နေတာဖြစ်တယ်လို့ဆိုထားပါတယ်အနာသိမ့်ပြီးချင်းငါဆလို့မြန်မာနိုင်ငံတွင်းမှာအဓိကပြပရင်းနှီးမြှုပ်နှံမှုတွေဟာတရုတ်စီကလာတာဖြစ်တယ်2ဘီလီယံခွဲတန်ဖိုးရှိတဲ့တဘာဝတန်ခွေစီမံကိန်းမှာတရုတ်က87ရာခိုင်နှုန်းပိုင်ဆိုင်ပြီး9ဘီလီယံတန်ဖိုးရှိတဲ့ CME ခေါ်တရုတ်မြန်မာစီးပွားရေးဈေးညံဒေသမှာတော့ကြောက်ဖြူရင်းတဲ့စကန်ဟာအချက်အချာကျတယ်ဒါဟာအိန္ဒိယသမုဒ္ဒရာကိုတရုတ်အနေနဲ့နောက်ပေါက်ကဝင်ရောက်လို့ရဲရည်ရှိမြှုပ်မှန်းချက်ကိုအကောင့်တွေဖော်နေတာလည်းဖြစ်တယ်လို့ဆိုပါတယ်တရုတ်ရဲ့ဒီစီမံကိန်းတွေဟာတကယ်တော့အာဏာမသိရင်ကတည်းကစတင်ခဲ့တာဖြစ်ပေမဲ့အာဏာသိမ်းပြီးနောက်နိုင်ငံဆက်ဆံရေးပုံမူခိုင်မာလာတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအခြေအနေဟာဘယ်လိုပဲပြောင်းပြောင်းမြန်မာကိုတရုတ်ကထပ်ပန်းသွားမယ်လို့ပြောထားပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့စာနာမှုပြဿနာအတွက်ကုလသမဂ္ဂဆုံးဖြတ်ချက်ထုတ်ပြန်မဲ့ကိစ္စကိုလည်းပဲတရုတ်ကဟန်တာခဲ့ပါတယ် တရုတ်ကုမ္ပဏီတွေဟာ IMF ကမ္ဘာငွေကြေးရမငွေအဖွဲ့နဲ့ကမ္ဘာဘဏ္ဍာရအတူပူယူရဲလို့အာဏာမသိငင်ကစီးရင်စီချုပ်ဥမော်သံကသတိပေးခဲ့မှုပါတယ်ထိုစဉ်ကမြန်မာနိုင်ငံရဲ့ကျွေးမီဟာ10ဘီလီယံရှိရနဲ့40ရာခိုင်နှုန်းဟာတရုတ်ပေါ်တင်ရှိရဖြစ်ပြီးအခုအခါမှာတော့တရုတ်ပေါ်မှာတင်ရှိရကျွေးမီပမာဏပုံပုံများပြားလာဝယ်ရှိနေပြီလို့ဆိုထားပါတယ်ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာဒေသတွင်းဒီမိုကရေစီနိုင်ငံတွေရဲ့ရည်ရှိမဟာဗျူဟာအကျိုးစီးပွားအတွက်သိအရေးကြီးနေတယ်လို့ပြောထားပါတယ်ဆောင်ပါရှင်ဒေါက်တာထေးထေးသိန်းဟာအော်စတြေးလျနိုင်ငံကော်တင်တက်ဇူကနိုင်ငံတော်စီးပွားရေးနဲ့စီမံခန့်ခွဲရေးဌာနတွေ့ပတ်ပါမခတူဖြစ်ပါခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုဥကြောဆန္ဒတင်ဆက်ပေးကြတာဖြစ်ပါတယ်အခုဒီခါမှာတော့ယူကရိန်းစစ်ပွဲနဲ့အိနီးချင်းနိုင်ငံတွေကပြည်သူတွေလည်းဒုက္ခရောက်နေတဲ့အကြောင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ယူကရိန်းကိုရုရှားကဝင်ရောက်ပြီးတော့တိုက်ခိုက်နေတဲ့စစ်ပွဲတစ်လျှောက်လုံးမှာအာနာရှင်သမရအဲလက်ဇန်ဒါလူကာရှန်ကိုအုပ်ချုပ်မှုအောက်ကဘယ်လာရုစ်နိုင်ငံဟာရုရှားရဲ့မဟာမိတ်အဖြစ်ရည်တည်ကြတာဖြစ်ပါတယ်ဒါဟာပြည်ပကိုရောက်နေတဲ့ဘယ်လာရုစ်နိုင်ငံသားအများအပြားအတွက်ပြဿနာတွေကြုံရဖို့ဖြစ်လာစေတယ်ဆိုပြီးတော့ VOA သတင်းတောက် Maxim Maxlakov ကကတင်ပြပို့ထားပါလေဒေါ်ခင်မျိုးသက်ကတင်ဆက်ပေးထားပါလေရှင
်အက်စတိုးနီးယားနိုင်ငံကနာမည်ကျော်တာတူးနဲ့တာလင်နီးပညာတက္ကသိုလ်တွေကသူတို့ဟာအခုလာမဲ့2023ကစပြီးဘယ်လာရုစ်ကကျောင်းသားတွေရဲ့ရှောက်တော်တွေကိုလက်မခံတော့ဘူးလို့ပြောပါတယ်ဒါဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုဘယ်လာရုစ်ကထောက်ခံပံ့ပိုးနေတာကြောင့်ဖြစ်ကြောင်းတက္ကသိုလ်နှစ်ခုစလုံးကပြောပါတယ်တာလင်တက္ကသိုလ်ကတော့သူတို့အနေနဲ့ရုရှားနဲ့ဘယ်လာရုစ်ကျောင်းသားတွေကြားဘသူကအာနာရှင်ပူတင်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာမခွဲနိုင်တာကြောင့်ပါလို့ပြောပါတယ်။ရုရှားကိုထောက်ခံတဲ့အတွက်ဒဏ်ခတ်တာကအက်စတိုးနီးယားတနိုင်ငံတည်းတော့မဟုတ်ပါဘူး။ Czech ပြည်သူ့သမ္မတနိုင်ငံမှလည်းပရက်က Czech နည်းပညာတက္ကသိုလ်မှတက်နေတဲ့ရုရှားနဲ့ဘယ်လာရုစ်ကျောင်းသားယာဂနန်းလောက်ကိုပူတင်အစိုးရဖြစ်စေလူကာရှန်ကိုအစိုးရကိုဖြစ်စေနည်းပညာအထောက်အကူပေးနိုင်တဲ့အရေးပါတဲ့ဘာသာရပ်တွေမှတက်နေတဲ့အတန်းတွေကိုဆက်မတက်နိုင်အောင်လှုံ့ဆော်ခဲ့တယ်လို့တချို့ဆိုတတော်ရတတိပန်းမှန်ဥယင်စိုက်ပြိုးတဲ့ဘာသာရက်တွေလို့ဘာမှအန်တရာမပေးနိုင်တဲ့အတန်းတွေကိုပါပေးမတက်တော့တာဖြစ်ပါတယ်။ဝါဆော့ခြေဆိုင်ဘယ်လာရုစ်ညီညွတ်ရေးအသင်းကသတင်းပြန်ကြားရေးတာဝန်ခံအန်တွန်ဇူခော့ဖ်ကတော့ဘယ်လာရုစ်တချို့ဟာအစီအပါအလုပ်တွေအတင်းကျပ်ခိုင်းစီတာခံနေရပြီးယူကရိန်းနိုင်ငံသားအများအပြားကလည်းအဲ့ဒီအလုပ်တွေမှာလုပ်နေတဲ့အတွက်ပြဿနာတွေဖြစ်လာရတယ်လို့ပြောပါတယ်။
Зачастую работодатели
often employ
ကြာခဏဆိုလိုလိုပဲအလုပ်ခွင်မှာ Belarus တွေနဲ့ Ukraine တွေရန်ဖြစ်မှာကိုအလုပ်ရှင်တွေကစိုးရိမ်နေရပါတယ်။ဒါကြောင့်သူတို့က Belarus တွေကိုမှငားကျင်ကြပါဘူး။ဘာကြောင့်လဲဆိုတော့ Ukraine အလုပ်သမားကမရှားဘူးလေ
။အလုပ်စည်းကွက်မှာနေမကပဲကျောင်းတွေမှာပါပြဿနာကြုံနေတာတွေ့ရတယ်လို့လည်းပြောပါတ
ယ်။ Я попросил написать
just yesterday မနေ့ကပဲလူမှုမီဒီယာမှာမေးခွန်းတစ်ခုကျွန်တော်တင်လိုက်ပါတယ်။မိဘတွေအနေနဲ့သူတို့ကလေးတွေကျောင်းတွေမှာခွဲခြားဆက်ဆံတာခံနေရတယ်လို့ထင်တယ်လားလို့မေးတာပါ။နိုင်ယူပိုင်းအတွင်းမှာပဲပြန်ဖြေသူက40လောက်ပေါ်လာပါဗျ။ကျောင်းတွေမှာမကြာခဏပဲအနိုင်ကျင့်ခံနေရပါတယ်တဲ့
။အလုပ်ရှင်တွေအနေနဲ့ဒီဘယ်လာရုစ်တွေရုရှားတွေအားလုံးကလူကာရှန်ကိုနဲ့ပူတင်အစိုးရတွေကိုထောက်ခံတာမဟုတ်ဘူးဆိုတာသတိရကြဖို့။ဒါအပြင်အဲ့ဒီကလူအများအပြားဟာသူတို့နိုင်ငံတွေမှာနေရမှာကြောက်လို့ထွက်ပြေးလာကြတယ်ဆိုတာမမေ့ကြဖို့။Alberta Tech သူကပမောက်ခ David Marbles ကသတိပေးပါတယ
် I think we should distinguish between the regime in Minsk and the rest of the Belarusian population both inside and outside
Belarus အစိုးရနဲ့ Belarus ပြည်တွင်းပြည်ပကကျန်နိုင်ငံသားတွေကိုတသားတည်းလို့မတွက်သင့်ဘူးထင်ပါတယ်သူတို့ပြည်တွင်းမှာဆိုရင်သူတို့ဆန္ဒမှန်ကိုထုတ်ပြောလို့မရကြသလိုပြည်ပကဆိုရင်တော့အဲ့ဒီကထွက်ပြေးလာကြသူတွေဖြစ်နေတာပါဘယ်လာရုစ်နိုင်ငံမှာအရင်ကလူမှုဆန္ဒပြပွဲတွေရှိတာကိုမေးမထားသင့်ပါဘူးရွေးကောက်ပွဲမဲရလတ်မကျေနပ်လို့လူဦးရေ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်အထိလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့တာဖိနှိပ်မှုတွေအတွက်ဆန္ဒပြခဲ့ကြတာတွေရှိပေမဲ့မအောင်မြင်ခဲ့ကြပါဘူးဒီလိုမအောင်မြင်တာတွေအတွက်လည်းအပြစ်မတင်သင့်ပါဘူ
းဒါအပြင်ဘယ်လာရုစ်နိုင်ငံသားတွေကိုလည်းအာဏာရှင်လက်အောက်ကဖိနှိပ်မှုတွေကနေထွက်ပြေးဖို့ကြိုးစားကြတဲ့တခြားဒုက္ခသည်တွေလိုပဲဆက်ဆံတင်ပါတယ်လို့ပမောက်ကမာဘယ်စ်ကပြောပါတယ
်ဒေါက်ခင်မြင့်သက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကြာတာပေးနေမနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးစီစဉ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ဆွေးနွေးကြရမှာဖြစ်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာနေနေခင်မသောတာရှင်များရှင် VOA ကနေ2022ဒီဇင်ဘာလ1ရက်ကြာသပတေးနေ့မနက်ပိုင်းစီစဉ်နေကိုအမေရိကန်ပြည်အစိုးမျိုးတော်ဝါရှင်တန် DC ကနေလှိုင်းတူမီတာ32 kHz 9335နဲ့9383ညလှိုင်းတူမီတာ49 kHz 6153ညနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါလိမ့်အခုရင်ဆုံးမြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါစစ်ကောင်စီနေတဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်နေတာဟာသတင်းသမားတွေကသူတို့ကိုစန့်ကျင်တော်လှန်နေကြလို့မဟုတ်ဘဲနဲ့သူတို့စစ်ကောင်စီပြောသမျှကိုသာလူတွေကြားစီသိစေခြင်းလက်ခံစေခြင်းပြီးတော့သူတို့ပြောတာနဲ့ကွဲလွဲတဲ့ပြောဆိုတင်ပြမှုအားလုံးကိုနှိပ်ကွပ်ချင်တာဖြစ်တယ်ဆိုပြီးတော့နေစည်းမချသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ညွှန်ကြားရေးမှူးဒန်နီယယ်ဘူရှာနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ရင်းခွင်ပေးပါတယ်အဲ့ဒီထဲမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလှုပ်ပြီးမကြခင်မှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူတို့ရဲ့မီဒီယာပေါ်သဘောထားအတော်နာလည်ရခက်တဲ့အခြေအနေမျိုးလို့ပြောရမလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course 6
months ago ကျွန်တော်တို့လက်စားမခံဘူးဒိထားပါလိမ့်မယ်လွတ်လာတဲ့အရှင်းသားတွေတည်းမှာသတင်းသမား6ယောက်ပါတာမှန်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတော့စစ်ကောင်စီကအကြောင်းတစုံတရာမပြပါဘူးထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရလဲဆိုတော့သူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်အကြောင်းမဲ့ဖမ်းထားတယ်ဆိုတော့ပေါ်လွင်ပါတယ်အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာသောအဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကြမ်းဖက်ဖိနှိပ်မှုတွေကိုပုံမှန်အခြေအနေဖြစ်အောင်လုပ်ပြဖို့ကြိုးပမ်းလာတာဖြစ်ပါတယ်
ဒါမဲ့တချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်ဆိုတော့ဒါဘာကြောင့်လဲတကယ်တော့ဘာကြောင့်လဲဆိုတာတဲ့သတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေသလဲလို့မေးရင်ပုံပြီးမှန်မယ်ထင်ပါတယ
် You know the Tanta wants to impose its own narrative and to control any kind of information
စစ်ကောင်စီကသူတို့ပြောစကားသူတို့ narratives ကိုပဲတင်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်သတင်းချက်လက်တွေကိုသူတို့ပဲထိန်းချုပ်ထားမယ်သူတို့စစ်ဘုတ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလူလာကြပါဘူး။ဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်မပေးတာဖြစ်ပါတယ်။ဒီအချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတော့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်။ဒီနှစ်ယောက်ကိုစစ်ကောင်စီကသူတို့သတင်းစာရှင်းလင်းပွဲကိုဖိတ်တယ်။အဲဒီမှာသူတို့က KNU နဲ့လုပ်တဲ့ညီညာရေးဆွေးနွေးမှုနဲ့ကုံစင်းတို့တက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်။စစ်ကောင်စီကမေးစီခြင်းနဲ့မေးခွန်းတချို့ကိုလည်းမေးပါတယ်။ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်သူတို့ကဒင်းစာရှင်းလင်းပွဲမှာမိကုံမေးုံနဲ့ပဲအဖမ်းခံရတာပါအန်ယူဂျီကိုလူလားထောက်ခံသူတွေလည်းမဟုတ်ပါဘူးစစ်ကောင်စီကိုစန့်ကျင်တဲ့အကြမ်းဖက်အဖွဲ့ဆိုတဲ့အုပ်စုတွေနဲ့လည်းမပတ်သက်ပါဘူးဒင်းစာရှင်းလင်းပွဲမှာမိကုံမေးတယ်ဆိုတော့ဘယ်အုပ်ချုပ်ရေးစနစ်ပဲကျဉ်းသုံးကျဉ်းသုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လည်းဒီလိုပဲမေးကြပါတယ်ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိန်းချုပ်ထားတဲ့ information ကလွဲပြီးတခြားဘယ်သူမေးတာဟုမှဘယ်လိုသတင်းမျိုးဟုမှတင်းကြီးမခံနိုင်ဘူးဆိုတော့နှိမ့်ကွနေတာပဲဖြစ်ပါတယ
်။ဒါမှတခြားလူတွေကရောယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လည်းကိုဒါကသူတို့မစင်စားဘူးလားမသိပါဘူး။ social media တွေပေါ့လေဒါလူမှုကွန်ရက် media တွေ Facebook တို့ Twitter တို့မှာလည်းပဲလူတွေကသတင်းဖြစ်ရတွေကိုအများနဲ့တင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ပြီးဖတ်နေကြတာပဲခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့က9 days နဲ့ပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား။
Well, it seems that the junta and the people who are currently in power in Naypyidaw
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေရမှာပါအဲဒီတော့ကလည်းအာဏာရယူထားတဲ့စစ်ဆိုးရွားက သူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီစစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူးဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်ဝါရဖြတ်နေဆိုတာသိပါတယ်ဒီမိုကရေစီအတွေ့အကြုံစနစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာတယ်လို့လူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီဒါအပြင်သတင်းမှသတင်းတူတွေကိုတံပြန်မှုအတွက်မန်ကိုစစ်စစ်တင်ပြနေတဲ့အရက်ဖက်အဖွဲ့အစည်းတွေလည်းအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲပေါ်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းလင်းပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမေးနေတဲ့လူတချို့လည်းတွေ့ရပါတယ်တနည်းအားဖြင့်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လန့်ခင်းပေးတယ်လိုက်ညွန်ကြီးတွေဖြစ်အောင်လုပ်ပေးတယ်အဲ့လိုလူတွေမေကွန်မင်းနေတဲ့သူတွေတွေ့ရပါတယ်သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျကြတယ်ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလန့်ရှုတွေပေါ့လေသတင်းသမားအစီအမံတွေမဟုတ်ဘူးဆိုပြီးတော့သူတို့ရှုတ်ထရတယ်အတူရောင်တွေသာဖြစ်တယ်လို့သတ်မှတ်ကြပါတယ်အဲ့ဒီလူတွေကဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
it is obvious that it's very difficult to be a journalist in Myanmar under the Myanmar ဖြစ်ဖို့ journalist တယောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါတယ်ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှန်ပါတယ်ကျန်တဲ့သတင်းသမားတွေဖို့လဲသူတို့မေးသင့်တဲ့မေးခွန်းကိုမေးပြန်ဝင်မရှိပါဘူးခင်ဗျားပြောတဲ့လူတွေအပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်သူတို့ကလည်းတကယ်တော့စနစ်ရဲ့တားကောင်တွေ victims of the system ဖြစ်နေရတာပါကျွန်တော်ကသူတို့ကိုအတုံးမကျတဲ့တင်းသမားတွေစစ်ကောင်စီဝါရဖြတ်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူးသူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်တကယ်ဆိုးရတဲ့လူတွေဟာစစ်ကောင်စီနဲ့စစ်ဘုရုပ်တွေသာဖြစ်ပါတယ်ဘုရုပ်မကြီးမင်းအွန်လိုင်းနဲ့သူ့ရဲ့စစ်တပ်ကသာတကယ်ပြဿနာသမားစစ်စစ်တွေ real problematic people တွေဖြစ်ပါတယ်သူတို့လောက်ဆရာရှိတာလုံနိုင်တဲ့လောက်လုံနေတဲ့ journalist တွေပါဝါရဖြတ်နေဆိုတာလဲစစ်အာဏာရှင်လက်အောက်လောက်ရောက်ခံရတော့ဒါမျိုးတွေလည်းရှိနေဦးမှာဖြစ်ပါတယ်
အခုလိုလိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းတော့ပေါ့လေဒါတိုရုကွန်ပျူတာလည်းပါဝင်ပါတယ်ဒါကဂျပန်အစွဲဖီအားကြောင့်ဂျပန်အစွဲဖီအားကိုကြောက်လို့ဆွပေးတယ်ဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လဲဟုတ်မှာပါဒါပေမဲ့ကြံတဲ့သတင်းထောက်တွေအတွက်ကရောနိုင်ငံသားအတိုင်းအတာလက်ပိုက်ကြည့်နေရလားဖီအားမပေးရဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်တယ်တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကြောထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကြောလွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့
Well, we think that as Reporters Without Borders, that the international community must do more pressure on Myanmar.
ကျွန်တော်နေစီမထားသတင်းတောင်များအနေနဲ့ကတော့နိုင်ငံတကာအတိုင်းဝန်ဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကြောက်မဲ့ဖွယ်အခြေအနေကိုရပ်တန့်အောင်ပို့ပြီးဖိအားပေးရမယ်လို့ယူဆပါတယ်။ဒီလိုဖိအားပေးဖို့နည်းလမ်းတွေအမျိုးမျိုးရှိပါတယ်။မြန်မာစစ်ဘုရုပ်တွေအပေါ်တခက်ရေးယူမှုတချို့တော့လုပ်ကြပါတယ်။ဒါပေမဲ့ဒါတွေကပုံမထီအောင်ဆူရှတဲ့တက္ကမမျိုးဖြစ်ဖို့လိုအပ်နေပါတယ်။နောက်တစ်မျိုးကတော့မြန်မာစစ်ကောင်စီနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေပါ။ဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကြောက်မက်ဖွယ်ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်အတွက်တာဝန်မကင်းတဲ့ပေါင်းဖက်တရားခဏတွေဖြစ်နေတယ်ဆိုတာလည်းသိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့ကတစ်ဖက်မှာမြန်မာစစ်ရာရှိတွေကိုအရေးယူတာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းဝိုင်းတွေနဲ့မြန်မာပြည်တွင်းကရက်စက်နှိပ်ကွပ်မှုတွေနဲ့ပတ်သက်နေတဲ့ပေါင်းဖက်တရားခဏတွေကိုလည်းထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ
်။မီဒီယာလောလောဆယ်နဲ့ပတ်သက်ပြီးမေးသင့်တဲ့ထင်တဲ့မေးခွန်းတစ်ခုကျွန်တော်စဉ်းစားမိလို့မေးပြစီ။အဲ့ဒါကဘာလဲဆိုတော့ NRD အစိုးရလက်ထက်မှာသတင်းလောလောဆယ်အဲ့ဒီတော့အဲ့ဒါပဲသတင်းလောလောဆယ်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NRD အစိုးရလည်းပဲ။ဆိုတော့ဒါပေမဲ့အခုခေတ်နဲ့ဆိုင်မဲ့ဆိုရင်တော့ဒါစီးသလားကွာချနေတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလွတ်လပ်ခွင့်ဆိုတာဟာအစိုးရစနစ်ဘယ်လိုဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိတာဖြစ်ပါတယ်။အဲ့ဒါကိုနှိုင်းယှဉ်ပြီးတော့လည်းညှင်းပြပေးပါလား။
Cyprus phenomenon is concerned. There is no evident difference between Myanmar and the rest of the world. Myanmar is a country with a people who is looking for democracy.
တရမီရလကွနပတ်တဲ့မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြားမှာကိုလက်မှုတော့မရှိပါဘူး။မြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါ။တချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူး။နောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ်။ စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းကျနေတဲ့သတင်းထောက်2ယောက်ရှိပါတယ်။အခုအာဏာသိမ်းပြီး2နှစ်ကြာမှာအချင်းကျသတင်းသမား62ယောက်ရှိနေပါတယ်။အစ30ပိုများလာပါတယ်။တိတ်ကွာပါတယ်။ဒါပေမဲ့2017နဲ့အာဏာပြန်မသိမ်းခင်2021အကြာမှာလည်း press freedom ဒေသလွတ်ခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ Reuters သတင်းသမားနှစ်ယောက်အချင်းချခံခဲ့ရပါတယ်။ပြစ်ဒဏ်ချခံပြီးလူငင်းခွင့်မရပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲ့ဒီအတွက်မြန်မာနိုင်ငံဒီမိုကရေစီအစိုးရကပြစ်ဒဏ်ချခဲ့တာပါ။အခုကမှ NUG အနေနဲ့သတင်းလွှတ်ခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းနေမှာဖြစ်ဖြစ်ကဘာကိုပြတ်တာကိုကျွန်တော်တို့ RSF ကတောင်းဆိုပါတယ်။မြန်မာနိုင်ငံအနာဂတ်မှာပုံမကောင်းမွန်တဲ့ဒင်းလက်ခွန်းနေထုံးကားဖို့ကျွန်တော်တို့မျှော်လင့်ကြပါတယ်။ဒီနေ့မှာတော့စစ်ကောင်စီပြုတ်ကြမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းနဲ့မေးချင်တာဖြစ်ပါတယ်။မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အပြည့်အဝထုံးကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုဒန်နီယယ်ဒီအာရှပစိဖိတ်ဒေသတစ်ခုလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ။
For the while, I am quite pessimistic about the level of press freedom in Myanmar. You know, at the moment, Myanmar is ranked 176.
Hello, sir. My name is Yen. Hello, Queen. Sir, today, how about you? Today, I see you. Myanmar. Today, I can see you. Sir, my name is Yen. General, RSF press freedom index. You know, it's pure. How about you? Myanmar. Today, the national Queen came here. You know, machine is loud. Hello, sir. My name is Korea. Sir, loud. Sir, my name is. မနက်ငယ်မှာအစိုးရမှပြောင်းလဲသမျှတရင်လက်ခွင့်မရှိနိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့စစ်ကောင်စီပြုတ်ကြဖို့ဒါမှမဟုတ်စစ်ကောင်စီကတင်းင်းနဲ့အာဏာဆွတ်လွတ်ဖို့ကိုပဲမျှော်လင့်ရမှာပါဒါမှလည်းတရင်လက်မှုထွန်းကားတဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါတယ်
ဦးကျော်စံတာရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးစီမားတယ်။အစားစာတွေထဲမှာအစီနဲ့အချိုတဲ့လွန်လွန်ကဲကဲပါဝင်နေရင်အဲ့ဒီအစားစာတွေမစားသင့်ဘူးဆိုပြီးတော့ကျမ်းမာရေးကျွမ်းကျင်သူတွေကအကြံပြုထားပါတယ်။အဲ့ဒီအစားစာတွေကကျမ်းမာရေးနဲ့မညီညွတ်သလိုစီးချိုဝင်တာရှင်တွေနဲ့လည်းလုံးဝမတည့်ပါဘူး။လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါတယ်ရှင်။
first food လို့ခေါ်တဲ့အတင်းစားစားစာမျိုးစားအများစုဟာဝယ်ယူသုံးဆရတာအဆင်ပြေလွယ်ကူပေမဲ့ကျမကြီးနဲ့ညီညွတ်တဲ့နေရာမှာတော့အားနည်းချက်တွေရှိနေတာပါဘလို့စားစားတွေဟာအတင်းစားစားစာမျိုးစားတွေဖြစ်တယ်ဆိုတာနဲ့အတင်းစားစားစာတွေကဘာကြောင့်ကျမကြီးထိခိုက်စေနိုင်လဲဆိုတာတွေကိုဓမ္မတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါပါတယ
်။အင်းကထမင်းကြိုက်မပါဘူးထမင်းစားချိန်မှာအပြင်ထွက်တယ်လလကူရတယ်ဒီထမင်းကြော်ဖြစ်ရင်ဖြစ်မယ်ခေါက်ဆွဲတုပ်နော်ခေါက်ဆွဲတုပ်ကိုဖောက်ပြီးတော့ခေါက်ဆွဲပြုတ်ကလေးဖြစ်ရင်ဖြစ်မယ်အဲ့တော့အလူကြော်ကြက်ကြော်နဲ့ထမင်းလေးဖြစ်ရင်ဖြစ်မယ်ဒါတွေက fast food ပေါ့ဆိုတော့အသီးရွက်ပါဝင်မှုနည်းမယ်နောက်တစ်ခါ C နဲ့ဒီဟိုကာဗိုဟိုက်ဒရိတ်ပေါ့ထမင်းတို့ပါမို့လို့စသည်အပြင်အဲ့ဒီကရတဲ့အဂစီဓာတ်ကရတဲ့ energy တွေပိုများတယ်ပေါ့နော်အဲ့တော့ဆရာတို့တိုင်းပြည်မှာလည်းပဲအခုဒီအိမ်ကနေထမင်းကြိုက်နဲ့တယ်လာတဲ့လူကတော်တော်နည်းသွားပြီးတော့နော်ကိုယ့်ရဲ့လုပ်ငန်းခွင်ပြင်မမှာရှိတဲ့အစားတောက်တွေကိုပဲအဲဝယ်ယူစားသုံးတာတွေညားမယ်လို့ထင်မယ်ပေါ့နော်တော့အဲ့ဒီခါကျတော့အဲ့လိုဝယ်ယူစားတောက်တဲ့အခါမှာ balance diet လို့ခေါ်တဲ့ညီညွတ်မျှတစွာစားတောက်ဖို့လိုတယ်ပေါ့နော်အထူးသဖြင့်တော့အသီးအရွက်ပါဖို့လိုတယ်နောက်တစ်ခါကြော်ထားတဲ့အကြော်တွေနဲ့အစီတွေကိုနည်းနည်းချော့ချသုံးဆွဲဖို့လိုတယ်နောက်ထမင်းကိုလည်းဒီစံနဲ့ဂျုံနဲ့လုပ်တဲ့ဟာကိုတင့်တင့်မျှတအောင်ပဲစားတင်တယ်ပေါ့နော်ထမင်းนี่လည်းအများကြီးစားတဲ့လို့မရဘူးပေါ့အဲ့တော့အဲ့ဒီကဆရာမကြီးကတော့ဘာပြောလဲဆိုတော့ဒီအမြင့်များများစားပါ cup လို့ခေါ်တယ်ဆရာကကာဘိုဟိုက်ဒရိတ်ကို cup ပေါ့နော်အဲ့တော့ကာဘိုဟိုက်ဒရိတ်ဆန်ကိုရှော့ချစားသုံးပါပေါ့နော်ဒီနေ့အဖြစ်ဆရာတို့ကဒီအချိုဓာတ်ကိုထိမ့်သိမ့်ဖို့အတွက်ကိုအစားစားတဲ့အခါမှာအဓိကပြောပါတယ
်စီချိုသိချိုယောဂဝိညာဉ်ရှင်တွေဟာအတင်စားအစားစာတွေကိုတနိုင်တမျှရှောင်ကျဉ်ကြရမှာပါမနက်စာနေ့လယ်စာနဲ့ညစာတွေကိုစားတော့တဲ့အချိန်တိုင်းမှာ balance diet လို့ခေါ်တဲ့အသီးအရွက်တောင်းကားနဲ့ကစီဓာတ်တွေကိုအချိုးညင်ညီပါဝင်အောင်တင့်တင့်မျှတစွာစားသုံးပေးဖို့လိုအပ်ပါတယ်အချိုရည်တွေနဲ့တခြားတဲ့လွန်ခဲ့တဲ့လက်ဖေးကော်ဖီတွေကိုရှောင်ကျဉ်တာဟာလည်းတွင်းတွင်းကြားတဲ့ပမာဏကိုထိမ့်သိမ့်တဲ့နေရာမှာအရေးပါတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်နောက်တစ်ခုကတော့ဒီအချိုရည်နဲ့ပတ်သက်တဲ့ဟာတွေပေါ့နော်ဆရာတို့တိုင်းမှာကော်ဖီလက်ဖေးတောက်တဲ့လူတွေများတယ်အချိုရည်ဘူးတွေပလင်းတွေလည်းပေါ်ပေါ်များများလွယ်လွယ်ကူရတဲ့အခါကျတော့ဒီဟာတွေကဒီစားတောက်တွေကတော့စီးကျုံနဲ့လုံးဝမတင်တော့ဘူးအဲ့တော့တခြားထက်ညက်ပါတဲ့လို့စီပါတဲ့အစားတောက်တွေကိုရှောင်ကျဉ်ရမှာဖြစ်ပါတယ်
စီဂျူဒေဂျူယောဂဝိနာရှင်တွေအနေနဲ့သူတင်တကြတဲ့ပမာဏကိုထိန်းချတဲ့နေရာမှာအချိန်မမှန်စားဖို့နဲ့ပမာဏမမှန်စားဖို့အပြင်အဆီဒက်နဲ့အချိုဒက်ကိုလည်းရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်စီဂျူလူနာအစ်စ်ပေါ့နော်အော်ကိုနဲ့ပထမဆုံးစတွေ့တဲ့စီဂျူဝေဒနာရှင်ဆိုရင်ဆရာတို့ကအနည်းဆုံး10မိနစ်15မိနစ်လောက်ကနော်ဟိုအချိန်ပေးပြီးတော့သူ့ကိုဒီအစားအသောက်နဲ့ပတ်သက်တဲ့အကြောင်းကိုသိအောင်ပြောပြတာရှိတယ်အဲ့ဒီခါကျတော့ဆရာတို့လည်းပြောရတာများတဲ့အခါကျတော့အတိုးချုပ်ပြီးတော့ပြောရတာမျိုးရှိတယ်ဒီ၃ချက်ပဲလူနာအနေနဲ့လုပ်ပြီးပါ။ဂျန်နဲ့ဈေးဝါကုသမှုပိုင်းဆိုင်ရာတွေကဆရာတို့ပြုလုပ်ပြီးပါမယ်။အဲ့တော့သူလောက်ရမယ့်၃ချက်ပဲဆရာတို့မှာပါတယ်။နံပါတ်၁အချိန်မှန်မှန်စားပါ။နံပါတ်၂ထမင်းပမာဏမှန်မှန်စားပါ။နံပါတ်၃အစီအချိုရှောင်ပါ။ဒါဆရာလူနာတိုင်းကိုအတူချုပ်ပြောတဲ့မှာကြားချက်ပဲဖြစ်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒါတွေကလည်းသူက guideline နဲ့အညီပြောတာပေါ့။၁အချိန်မှန်မှန်စားပါဆိုတာဘာလဲဆိုလို့ရှိရင်အချိန်မှန်မှန်မစားဖြစ်ခဲ့ရင်ဆရာတို့က tight control လို့ခေါ်တဲ့ဒီစီဂျိုထိမ့်သိမ့်မှုလုပ်တဲ့အခါမှာစားမဲ့အချိန်နောက်ကျသွားလို့ရှိရင် hypoglycemia လို့ခေါ်တဲ့စီဂျိုကျတဲ့အာမျိုးဖြစ်လာတယ်။နောက်ဒါကြောင့်မလို့စီဂျိုကျတဲ့ဟာမကြခဏဖြစ်မယ်ဆိုလဲဆရာတို့ကစီဂျိုထိမ့်သိမ့်မှုမှာအဟန့်တာနောက်ဆက်ဖြစ်တယ်။အဲ့တော့ तू ကကျမှာဆိုတဲ့အတွက်ကြောင့်ပို့စားတယ်။ပို့စားတော့စီဂျိုထိမ့်လို့မရတော့ဘူးပေါ့နော်။အမှန်တကယ်ကတော့ तू ကဆေးများလို့ကျတာမျိုးမဟုတ်ပဲစားတဲ့အချိန်နောက်ကျသွားလို့ကျတာ။ဒါကြောင့်ဆရာတို့ကအချိန်မှန်မှန်စားပါနဲ့စပြီးပြောတယ်။ထမင်းပမာဏစားကောင်းလဲပမာဏသိအောင်ပဲစားပါစားမစားခြင်းနဲ့တလောက်တော့ဝင်အောင်စားပါဘာလို့လဲဆိုတော့ဆရာတို့ဒီစီဂျိုထိန်းတဲ့ဆေးတွေနဲ့ကုသနေတဲ့အတွက်ကြောင့်များများစားလိုက်လို့ရှိရင်ချိုတက်သွားမယ်ရှော့ပြီးစားလိုက်လို့ရှိရင်အချိုကျမယ်အဲ့တော့များတာလည်းမကောင်းဘူးနည်းတာလည်းမကောင်းဘူးဒါကြောင့်ဆရာတို့ကတင်းတင်းလျောက်ပတ်တဲ့ပမာဏစားပေးမယ်ဆိုရင်ဆရာတို့ကဆေးဝါးချိန်ရတာလွယ်ကူအဆင်ပြေတယ်ပေါ့နော်နောက်အရေးကြီးဆုံးပိုင်းကတော့အစီအချိုရှောင်ပါလို့ဆရာတို့ပြောပါတယ်ရှောင်ပါဆိုတာရှော့တာနဲ့မတူတချို့ကကျွန်တော်အချိုရှော့ပါတယ်အချိုရှော့တာမဟုတ်ဘူးကျွန်တော်တို့ကရှောင်ပါလို့ပြောခိုင်းတာရှောင်ပါလို့ပြောရဲဆိုတာတကြားနိုးစီထညက်ပါတာလုံးဝမတို့ပါနဲ့။နော်လက်ဖက်ရည်လေးတချို့တငုံတောက်တဲ့လူရှိတယ်။အဲ့ဒီမှာစီဂျိုစစ်လိုက်ရင်30 40 50လောက်ဒီမီလီဂရမ်လောက်တက်သွားတာမျိုးရှိတယ်ပေါ့နော်။ဒါကြောင့်မလို့ဆရာတို့ကအစီအချိုကိုလုံးဝရှောင်ပါ။အဲ့တော့အချိုတစ်ခုတည်းစီဂျိုယောဂရှိတဲ့အတွက်အချိုရှောင်ရတာတော့ဟုတ်ပြီ။အစီပါပါလို့ရှောင်ရတာလေ။အဲ့တော့အစီပါပါလို့ရှောင်ရတာလဲဆိုရင်စီဂျိုယောဂဒီတစ်ခုလုံးသွေးကြောတွေကိုထိခိုက်ပြီးကျင်းမြောင်းပြီးတော့ပိတ်ဆို့ရာကနေနောက်ဆက်တွဲပြဿနာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီသွေးကြောတွေကျင်းစေတော့နော်အစီများတဲ့ကိစ္စရောနောက်တစ်ခါသွေးတိုးတဲ့ကိစ္စရောဒီသုံးခုလုံးကိုတပြိုင်တည်းကုသမှသာလျှင်စီဂျိုနောက်ဆက်တွဲဖြစ်တဲ့သွေးကြောချင်းမြောင်းပိတ်ဆို့ခြင်းကိုကာကွယ်ရအောင်မယ်အချိုတစ်ခုတည်းကိုထိမ့်သိမ့်အောင်လည်းဆရာတို့ကသွေးကြောပိတ်ဆို့ခြင်းကိုကာကွယ်ရမရောက်ဘူးပေါ့နော်ဒါကြောင့်စီဂျိုယောဂတဲ့မှန်မှန်သည်စီဂျိုကိုထိမ့်သိမ့်ရမယ်နီးတူအစီကိုလည်းရှောင်ကြရမယ်အစီကိုထိမ့်သိမ့်ရမယ်သွေးပေါင်ခြင်းကိုလည်းထိမ့်သိမ့်ရမှာဖြစ်ပါတယ်ဒီသုံးခုလုံးကိုတပြိုင်တည်းဆရာဝန်တဦးအနေနဲ့လည်းကုသပေးဖို့လိုအပ်ပါတယ်
အစီတန်းနဲ့အကျူတက်တွေလုံလုံကဲကဲပါဝင်နေတဲ့အသင်စားအစားအစာတွေဟာကျန်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီဇိုယောဂဝေနာရှင်တွေရှောင်ကျဉ်သင့်တဲ့အစားအစာအမျိုးအစားတွေဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါလေကျွန်တော်တန်ဆောပ
ါဒီလိုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးတော့တပတ်တွင်အားကစားသတင်းကိုတင်ဆက်ပေးစီမှာတယ်ကနဒါနိုင်ငံဒိုဟာမြို့တော်မှာလက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေထဲမှာမထင်မှတ်တဲ့ကမောက်ကမပွဲရလက်တွေထွက်ခဲ့တဲ့ဒီ upset ပွဲစဉ်တွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအခြေအနေနဲ့ပတ်သက်ပြီးတော့ကိုရနိုင်ကအခုတစ်ပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်
ကရဝါဖလားပွဲကတော့အခုဆိုရင်အုတ်စုအစ်စ်မှာဒုတိယပွဲစဉ်လေးပြီးလို့နောက်ဆုံးပွဲစဉ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီကရဝါဖလားပွဲကလည်းအရင်ကရဝါဖလားပွဲတွေမှာလိုပဲ absolute ခေါ်တဲ့မထင်မှတ်တဲ့ရလဒ်တွေရှိခဲ့ပေမဲ့ဒီနှစ်ကတော့အရင်နှစ်တွေတဲ့ upset ပွဲစဉ်တွေပိုများတယ်လို့ပြောရမှာဖြစ်ပါတယ်ဒီထဲမှာပို့ပြီးတော့ထူးထူးခြားခြားဖြစ်စေခဲ့တာကတော့ဇော်ဒီကအာဂျင်တီးနားကို2ဂိုးတကူဂျပန်ကဂျာမနီကို2ဂိုးတကိုးနဲ့နိုင်တာလိုမျိုးအာရှအသင်းတွေကကမ္ဘာပေါ်ကနာမည်ကြီးဒိတ်ဒိတ်ကျဲအသင်းတွေကိုနိုင်သွားတာကဘောလုံးပွဲဝေဖန်သုံးသက်သူတွေကျွမ်းကျင်သူတွေအပါအဝင်အတော်များများကိုအံ့အားသင့်စေခဲ့ရပြန်ပါတယ်အခုလို upset ပွဲအဖြေတွေအတော်များများထွက်ခဲ့တာနဲ့ပတ်သက်ပြီးတော့ Soccer Follow Journal အေဒါချုပ်ကိုကျော်မျိုးဟန်ကတော့
ဖွင့်ပွဲကနေစပြီး upset စတယ်လို့ဆိုပါမှာ Query တော့ねဒီ Qatar နဲ့ဆိုရင်လေလူတိုင်းက Qatar ကိုပဲသဘောကျကျ Asian Qatar အကမ္ဘာပလောင်းမှာဆိုရင် Qatar ကအေးရှင်အသင်းဟာဘယ်တော့မှဟိုအဖွင့်ပွဲမှာမရှုံးဘူးဆိုတော့အစင်လောက်လည်းကျွန်တော်တို့ကာတာနဲ့ကြောင်းကျိုးပြတ်သွားတယ်အဲ့အဲ့လေးကလည်း upset လို့ပဲဆိုရမှာပေါ့အုပ်စုစီမှာကြည့်မယ်ဆိုရင်ကျွန်တော်တို့အာဂျင်တီးနားကဆော်ဒီကို 1-2 နဲ့ရှုံးသွားတာကကဘာကြီးတစ်ခုလုံးအားအသင့်စရာဖြစ်ခဲ့ရတယ်အဲကျွန်တော်တို့အုပ်စု E မှာကြည့်မယ်ဆိုရင်လည်း ကျွန်တော်ဂျာမနီကဂျပန်ကိုရှုံးသွားတဲ့ပွဲကလည်းတကယ်ကိုအားသင့်စရာပွဲပါပဲအားသင့်စရာပွဲတွေကများလို့နေတယ်လို့တော့ပြောအောင်အဲအဲ့လိုမျိုးကျွန်တော်တို့အုပ်စုတစုစုချင်းမှာဘယ်လိုပြောရမလဲဟိုအပ်ဆက်ပွဲတွေကတော့ရှိနေတာတော့မလို့ဒီကမ္ဘာဖလားကအပ်ဆက်ပွဲများတဲ့ကမောက်ကမပွဲများတဲ့ကမ္ဘာဖလားလို့တော့ဆိုရတော့မှာပါဒီကမ္ဘာဖလားကအပ်ဆက်တွေများတဲ့အကြောင်းရင်းကကျွန်တော်အမြင်ပေါ့နော်အော်အသင်းတွေအများစုကသူတို့ဒီ stress and stamina လို့ခေါ်ရတဲ့ကိန်းမှုနဲ့ဒီခွန်အားအပိုင်းတွေနဲ့ကစားတဲ့ပြိုင်ပွဲလိုဖြစ်နေတယ်ဗျ။အဲ့တော့အော်အသင်းတွေကအရင်ကကြက်ကိန်းမှုဦးစားပေးပြီးတော့တွန်းတွန်းတိုက်တိုက်နဲ့တကယ်ကိုဘောလုံးဖြစ်တဲ့ကောင်းကောင်းကစားတဲ့ခါကျတော့တွန်းတွန်းစကေးမကောင်းတဲ့အသင်းတွေဆိုရင်ကျွန်တော်ထင်တယ်ဟိုအော်အသင်းကတော့အသာရသွားလိမ့်ရှိတယ်။အဲ့ဒီကမ္ဘာဖလားကိုပြောရမယ်လို့ strength and fitness and stamina all over your own about plan. I don't know upset boy မျာ းတယ်လို့ထင်တယ
်။ဒီနေ့ပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့အင်းရှင်ကာတာအသင်းဟာအုတ်စုပထမနှစ်ပွဲလုံးကိုရှုံးသွားတာကြောင့်ကဘာဖလားသမိုင်းတစ်လျှောက်မှာပြိုင်ပွဲကနေအစောဆုံးထွက်ခဲ့ရတဲ့အင်းရှင်အဖြစ်လဲမှတ်တမ်းဝင်သွားပါတယ်။ကာတာကဘာဖလားပွဲကတခြားကဘာဖလားပွဲတွေနဲ့ထူးခြားတာနောက်တစ်ခုကတော့ဒိုင်မွတ်တွင်မှာကန်ကွက်ဆန္ဒပြမှုတွေအမျိုးမျိုးရှိခဲ့တာပါဒိုင်မွတ်မတိုင်ခင်ကတည်းကကာတာရဲ့လူခွေအခြေအနေကြောင့်ဝေဖန်မှုတွေရှိခဲ့သလိုဒိုင်မွတ်ကျင်းပတဲ့အချိန်မှာလည်းဝေဖန်ကြတာတွေထပ်ဖြစ်လာခဲ့ပါတယ်လိန်လူဆောင်ဝတ်သူတွေနဲ့ပတ်သက်ပြီးကာတာနိုင်ငံရဲ့ဥပဒေကိုကန့်ကွက်တဲ့အနေနဲ့အင်္ဂလန် Wales Germany Netherlands Belgium Switzerland နဲ့ဒိမတ်အသင်းတွေကအသင်းခေါင်းဆောင်တွေကတက်တန့်ရောင်ရောင်းဆုံးပါတဲ့ဒီ One Love ဆိုတဲ့လက်ပတ်တွေကိုဝတ်ဖို့စီစဉ်ခဲ့ပေမဲ့FIFA ကဝတ်တဲ့သူကိုအဝါကပ်ပြမယ်လို့ချင်းချောက်ပြီးတော့မဝတ်ဖို့ဖိအားပေးတာကြောင့်အသင်းတွေဘက်ကမဝတ်ပဲနေခဲ့ရပါတယ်။ဒါကိုကန့်ကွက်တဲ့အနေနဲ့ဂျာမနီသင်းကတော့အုပ်စုပထမပွဲမဆောက်ခင်အသင်းဓာတ်ပုံရိုက်တဲ့အချိန်မှာတသင်းလုံးကပါဇက်တွေကိုလက်နဲ့ကာပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပြီးတော့ဂျာမနီပြည်ထောင်စုဝန်ကြီးနန်စီဖေဇာကတော့ One Love လက်ပတ်ကိုဝတ်ပြီးတော့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုနဲ့ဘောလုံးပွဲထိုင်ကြည့်ခဲ့ပါတယ်။
Ich will noch mal sagen, dass ich die Entscheidung der FIFA
die One Love ပြောချင်တာက One Love လက်ပတ်နဲ့ပတ်သက်ပြီး FIFA ရဲ့ဆုံးဖြတ်ချက်ကအကြီးအကျယ်မားတယ်လို့ထင်ပါတယ်။ဘောလုံးအဖွဲ့ချုပ်တွေကိုဖိအားပေးပုံကလည်းမမှန်ဘူးဆိုတာကျွန်မရှင်းရှင်းပဲထပ်ပြောပါရစေ
။ FIFA ဘက်ကအဲ့လိုပိတ်ပင်လိုက်တဲ့ပုံမှာဂျာမနီအသင်းအနေနဲ့စိတ်ပျက်ပြီးအန်အော့တုံလုံးမိတယ်လို့ဂျာမန်နီးပြ Hansi Flick ကပြောလိုက်သလိုအင်္ဂလန်နီးပြားဂါရက်ဆောက်ဂိတ်ဝေးလ်ဆောင်မန်ကစားသမားဂါရက်ဘေးဘယ်လ်ဂျီယံကစားသမားယူရီတေလမန်တို့ကလည်း FIFA ကိုဝေဖန်ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းကမ္ဘာဖလားပွဲအတွက်မှာလွတ်လပ်စွာဖော်ပြခွင့်တွေကိုကန့်တတ်တာကစိုးရိမ်စရာဖြစ်တယ်ဆိုပြီးတော့ကာတာနိုင်ငံမှာရောက်ရှိနေစဉ်ဝေဖန်လိုက်ပါတယ
် It's always concerning from my perspective when we seeany restrictions on freedom of expression
လူလဆွာထုတ်ပေါ်ပြသခွင့်ကိုကန့်တတ်တာတွေတွေ့ရတိုင်းကျွန်တော်အနေနဲ့အငြင်းစိုးရိမ်မိပါတယ်အထူးသဖြင့်မတူကွဲပြားမှုတွေနဲ့အလုံးပါဝင်နိုင်ရေးနဲ့ပတ်သက်ပြီးတော့ကန့်တတ်ခံရတဲ့ခါတိုင်းမှာပါပြီးတော့ဘောလုံးကွင်းထဲမှာကစားနေတဲ့ဘယ်သူမှဆိုအဲ့ဒီလိုစံတန်မိုးတွေကိုထောက်ခံမလားဒါမှမဟုတ်အသင်းအတွက်ကစားမလားဆိုတာမျိုးအသင်းအချက်ဖိအားပေးရွေးချယ်ခိုင်းတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်
ကာရာနာမိုင်းနေဘက်ကတော့ပြိသက်တွေကတတရံလက်ပတ်တွေဆနပြစာရန်တွေပါတဲ့တီရှပ်ဝတ်ထားတဲ့သူတွေကိုလက်ပတ်တွေချုပ်ခိုင်းတာတွေတားဆီးတာတွေရှိခဲ့ပါတယ်။ဒီထဲမှာပဲအီရန်ပြိသက်တချို့ကတော့သူတို့အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့အီရန်သင်းကလည်းသူတို့နိုင်ငံတွင်းမှာဆန္ဒပြနေကြတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အင်္ဂလန်ရဲ့ဘက်မှနိုင်ငံတော်သချင်းကိုမဆိုဘဲဆန္ဒပြခဲ့ကြပါတယ်။ဝေလ်စ်ဘက်မှာတော့အီရန်ပြည်သက်ဦးကအီရန်နိုင်ငံမှာရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တဲ့အသက်22နှစ်အရွယ်မာဇာအာမီနီရဲ့နာမည်နဲ့အသက်ကိုကျောနံပါတ်ထိုးထားတာကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ရင်းထဲမှာပဲအဲ့ဒီဘွဲမှာပဲအင်္ဂလန်အသင်းသားတွေကတော့ဒူးထောက်ပြီးတော့ခွဲခြားဆွဆန်မှုတွေကိုကန့်ကွက်တယ်ဆိုတာကိုပြခဲ့ကြပါတယ်။ဘောလုံးဝဲဘက်ကိုပြန်ဆက်ရရင်တော့ပေါ်တူဂီတိုက်စစ်မှုရောနောက်တို့ဟာဂါနာနဲ့အဖွဲ့ပွဲမှာတကူးသွင်းပြီးတော့ကမ္ဘာဖလား၅ချိန်မှ၅ချိန်စလုံးဂိုးသွင်းမှုတဲ့ပထမဆုံးကစားသမားအဖြစ်စံချိန်တင်လိုက်ပါတယ်။ကမ္ဘာဖလားမှာ၅ချိန်ဝင်ကစားမှုတဲ့ကစားသမားအနည်းငယ်ရှိပေမဲ့ရောနောက်တို့ကတော့အဲ့ဒီ၅ချိန်စလုံးမှာဂိုးသွင်းနိုင်ခဲ့တဲ့ပထမဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားခဲ့တာပါ။မနေ့မှတော့အုပ်စုအီကစပိန်နဲ့ဂျပန်၊ဂျာမနီနဲ့ကော့စတာရီကာအုပ်စု F ကခရိုအေးရှားနဲ့ဘယ်လ်ဂျီယံ၊မော်ရိုကိုနဲ့ကနေဒါတို့ကစားကြမှာပါ။
ကရိုအေးရှားနဲ့ဘယ်ဂျီယံပွဲကတော့ပြောကျွန်တော်ကကရိုအေးရှားရဲ့လောက်တန်းကစားပုံကိုစိုက်တယ်၊ကွင်းလယ်ကိုစိုက်တယ်။အဲတိုက်စစ်ပိုင်းကတော့မဆိုးပါဘူး။ဒါပေမဲ့ဟိုဘယ်ဂျီယံကဒီပွဲကသူ့အတွက်အရင်ရေးကြည့်တော့ကျွန်တော်တို့ကရိုအေးရှားရဲ့ဘယ်ဂျီယံပွဲမှာအသေးရလကအသင့်တော်ဆုံးဖြစ်မလို့ကျွန်တော်ကတော့ကရိုအေးရှားကိုစိုက်တယ်ခင်ဗျာ။ဂျပန်နဲ့စပိန်ပွဲကဂျပန်ကကစားတော့ကောင်းတယ်ခင်ဗျာ။ဟိုအရှအသင်းတွေပြီးပြီသူကြံ့ကြိုင်မှုကောင်းကောင်းနဲ့တက်လုံကောင်းကောင်းနဲ့အထွန်းထွန်းတိုက်တိုက်ကစားနေပြီမြင့်သူတို့ကနေစနေပိုင်းနေကြတော့ညံ့ရနေပြ။အဲ့တော့ကျွန်တော်ထင်တော့ဒီမှာစပိန်နိုင်ပဲကိုပြတ်မပြတ်ပဲကြည့်ရအောင်ဂျပန်နဲ့စပိန်ပွဲကိုကိုစတာရီကာကဂျပန်ကိုနိုင်သွားပြီမြင့်အဲ့လိုကြီးခြေစွမ်းကောင်းတာမျိုးတော့မဟုတ်ဘူးပြ။အဲ့မဂျာမနီကတော့လည်းပြောဟိုနိုင်ငံရေးပြဿနာတွေရှုပ်ထွေးနေပြီးတော့ဟိုယုံကြည်လို့မရတဲ့အသင်းမျိုးသူကဖီဘာကိုဆန့်ကျင်မယ်လို့အုပ်စုစင်းရမယ်လက်ပြန်မလို့အလေးထားမျိုးတွေလည်းရှိနေတဲ့ခါကျတော့ကျွန်တော်လည်းဂျာမနီကိုတိတ်မကြိုက်ဘူး။အဲ့ဒီပွဲကတော့ဂျာမနီတိုက်စစ်ပိုင်းကလည်းဂျာမနီကလိုအပ်ချက်တွေရှိတယ်ပြောအဆုံးသတ်မသေးကြဘူး။အဲ့အဲ့ပွဲလည်းဟိုအရေးဆုံးပြီးတော့ကြာဟိုမဖြစ်မနေရွေးရမယ်ဆိုရင်ကော့စတာရီကာပဲရွေးရမှာပဲခင်ဗျာ
။ဒုတိယဆင့်ရှုံးထွက်ပွဲတွေကိုတော့ဒီဇင်ဘာ3ရက်နေ့မှာစတင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်20ကအာရှမှာလုပ်ခဲ့တဲ့ကမ္ဘာဖလားမှာတော့ဘရာဇီးလ်တင်းကပူဆွေးခဲ့ပြီးဒီတစ်ချိန်မှာရောရေပန်းစားနေတဲ့ဘရာဇီးလ်တွေထပ်ပြီးဘူဆွဲမလား။ဒါမှမဟုတ်ဘယ်အသင်းဘူဆွဲမလဲဆိုတာကတော့ဒီကုံစွာနဲ့ပဲစောင့်ကြည့်သွားမှာဖြစ်ပါတယ
်။တပတ်တွင်အားကစားသတင်းတွေကိုကိုရနိုင်တင်ဆက်ပေးကြတာဖြစ်ပါလိမ့်။ကြာတာပြင်းနေမနေ့ကအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါလိမ့်။အခုဆက်ပြီးတော့ဒီမနေ့အတွက်သတင်းအချင်းချုပ်ကိုနှက်လောင်ကပြောပြပေးပါမယ်ရှင်။
ရုရှားစစ်လေရင်60နဲ့တရုတ်စစ်လေရင်20တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးစုံနဲ့အတိမပင်းနဲ့ဘဲနဲ့ဝင်ရောက်လာတဲ့အတွက်ဂျက်တိုက်လေယာဉ်တွေကိုအရေးပေါ်တက်လန့်ခဲ့ရတယ်လို့တောင်ကိုရီးယားစစ်ဘက်ကပုတ်ထုံးနေမှာပြောပါရယ်အရှိပင်လဲလို့လည်းသိကြတဲ့ဂျပန်ပင်လယ်ပြင်ပေါ်မှာရုရှားနဲ့တရုတ်စစ်လေရင်တွေဝင်ရောက်လာတဲ့အတွက်တက်လန့်ခဲ့ရတယ်လို့လည်းဂျပန်စစ်ဘက်ကပြောပါရယ်တောင်ကိုရီးယားတောင်ပိုင်းနဲ့အရှေ့မြောက်ပိုင်းကန်ရန်အနီးကလေကြောင်းရန်ကာကွယ်ရေးစုံထဲမှာတရုတ် H6 ဘုံးကျဲလေယာဉ်တစ်စင်းအကြိမ်ကြိမ်ဝင်ထွက်ပြန်လာခဲ့ကြောင်းတောင်ကိုရီးယားပူရဲစီဦးစီးများအဖွဲ့ချုပ် JCS အကြီးအကဲကပုတ်ထုံးနေမှာပြောပါရတယ်။အဲ့ဒီလိုဝင်ရောက်လာပြီးတော့နိုင်ပိုင်းအချာမှာပဲဂျပန်အရှေ့ဘက်ပင်လယ်ပြင်အနီးလေကြောင်းရန်ကာကွယ်ရေးစုံထဲကိုလည်း Su-35 Russia Jet တိုက်လေယာဉ်နဲ့ Tu-95 ဘုံးကျဲလေယာဉ်လေးစင်းချရန်ပြီးတော့ဝင်ရောက်လာကြတယ်လို့လည်းပြောပါရတယ်။ကိုဗစ်ကရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျေနပ်ရာကအစိုးရအပေါ်ဆန့်ကျင်ဆန္ဒပြနေတာတွေကိုနိုင်နေမဲ့အကြောင်းအာဏာရကွန်မြူနစ်ပါတီကပြောလိုက်ပါတယ်။နိုင်ငံတောင်ပိုင်းကဂွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတို့အကြားရုံးရင်းဆန့်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမောင့်လုပ်ရက်တွေအဖြစ်ရင်ညွှန်းပြီးတော့ပြက်ပြက်သားသားနိုင်နေမဲ့အကြောင်းအင်္ဂါနဲ့နောက်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြို့တော်ပီကျင်းနဲ့စီးပွားရေးမြို့တော်ရှန်ဟိုင်းအပါအဝင်အ ਨੇ ဆုံမြို့15မြို့မှာစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပုတ်ထူးနေ့ကပီကျင်းမြို့လမ်းမတွေပေါ်မှာရှားနဲ့ချီတဲ့ SUV ကားတွေကြီးကားကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးတော့ဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသွာလမ်းလာတွေရဲ့မှတ်ပုံတင်ကပ်ပြားနဲ့မိုဘိုင်းဖုန်းထဲကဓာတ်ပုံတွေကိုပါစစ်ဆေးနေတာဖြစ်ပါတယ်။ကမ္ဘာမှာဒီမိုကရေစီစနစ်တွေအားနဲ့ကျဆင်းလာနေတယ်လို့ဒီမိုကရက်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့ IDE ရဲ့အဖွဲ့ကပြောပါတယ်ဒီမိုကရေစီနည်းကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူတွေရဲ့ယုံကြည်မှုတွေကျဆင်းလာသလိုလွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သတ်သားမျက်ချက်တွေရှိနေတာကိုလည်း IDE ကထောက်ပြသွားပါတယ်
ကြာတာပြင်းနေမနေ့အတွက်သတင်းကြေချက်ကိုနားလောင်ငါပြပြခဲ့တာဖြစ်ပါတယ်ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပါတယ်ဆက်ပိုင်းဆရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ဂျိုနသန်ဝေါ်ကာတို့ဖြစ်ကြပါတယ်ဒီနေ့မနေ့အတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ပြကြပါစေရှင်
This program has come to you from the Voice of America, Washington.